ကျေးဇူးတော်ရှင်ဧကမဟာပဏိတမောဂုတ်ဆရာတော်ဖျားကြီးအမရပူရမြို့မင်္ဂလာရိပ်တာဓမ္မယုံကြည်ပေါ်တွင်26ရက်တလ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောရှင်ခေမကယဟန်ဥပမာပြအမှတ်1အနေစာ1အနေစာလက္ခဏာတရားတော်
ကာယဒိဋ္ဌိပြုတ်တယ်လို့မှတ်ကြပါသမာဓိဒိဋ္ဌိလာလို့ရှိရင်ပြန်တက္ကာယဒိဋ္ဌိမိစ္ဆာဒိဋ္ဌိအကုန်ပြုတ်ကြပါသမာဓိဒိဋ္ဌိလာလို့ရှိရင်တက္ကာယဒိဋ္ဌိနဲ့မိစ္ဆာဒိဋ္ဌိအကုန်ပြုတ်တကယ်တမ်းပြုတ်သွားမယ်ဆိုလို့ရှိရင်ဖြင့်သောတာပန်တည်တယ်လို့အောက်မရဒါပေမဲ့ဒီဓမ္မတွေဘာရည်ကြည့်ပါလိမ့်မလဲလို့မေးတဲ့အခါကျလို့ရှိရင်ဖြင့်သက္ကာယဒိဋ္ဌိဆိုတဲ့မိစ္ဆာဒိဋ္ဌိပြုတ်ဖို့ရည်ကြည့်အဲ့တော့မိစ္ဆာဒိဋ္ဌိဆိုတဲ့သက္ကာယဒိဋ္ဌိမိစ္ဆာဒိဋ္ဌိမပြုတ်တာဘာကြောင့်ပါလိမ့်မလဲလို့မေးတဲ့အခါကျတော့သမာဓိဒိဋ္ဌိမဖြစ်လို့ဒါဖြင့်ဒီဓမ္မတွေဟာသမာဓိဒိဋ္ဌိဖြစ်အောင်ဆရာသမားကကူညီလို့ဒဂရမတွေကတတိတံမစင်ညနဲ့တတိတရားပညာတရားနဲ့ခန္ဓာကြည့်ကြမယ်ဆိုလို့ရှိရင်သမာဓိဋ္ဌိဖြစ်ပါလိမ့်မယ်လို့မှတ်ရမယ်သမာဓိဋ္ဌိဖြစ်ဖို့ရည်ဒီဒဂရမတို့ကိုကိုယ်တိုင်ကြံစီလို့ဖြစ်တဲ့ရေးမဟုတ်ဘူးကလျာဏမိတ်္တဆရာကောင်းသမားကောင်းရမှာသမာဓိဋ္ဌိဖြစ်တဲ့ရေဆိုတဲ့ဥစ္စာမှတ်ကြပါဒါကြောင့်သောတာပန်နေရင်ကြောင့်မှသူတော်ကောင်းနဲ့မပေါင်းသင်ရင်သောတာပန်မတည်နိုင်ပါဘူးကွာခရကဟောတာသစ္စာတရားမနာရလို့ရှိရင်လေသောတာပန်မတည်ပါဘူးကွာနှလုံးသစ္စာတရားနာရညာတော့လေသမာဓိဋ္ဌိမဖြစ်လို့ရှိရင်လေသောတာပန်မတည်နိုင်ပါဘူးကွာသစ္စာတရားနားထားရင်လည်းမပြီးသေးဘူးသမာဓိဋ္ဌိဖြစ်တဲ့ဉာဏ်နဲ့သစ္စာဉာဏ်နဲ့ခန္ဓာကြည့်လိုက်တဲ့အခါကျလို့ရှိရင်သမာဓိဋ္ဌိဖြစ်လာအောင်လည်းမြင်ဦးမှာပဲလို့သုံးခံပါလဲမှတ်ရမှာဒါကမြင်တော့မြင်ပါရဲ့မပွားများပြန်ဘူးဓမ္မနုဓမ္မပฏิပတ်တိဖြစ်တဲ့အလုပ်ကိုမပွားများပြန်ဘူးလို့ဆိုပြန်လို့ရှိရင်လေတဲ့သမာဓိဋ္ဌိမဖြစ်ဝါသောတာပန်မတည်နိုင်ဆိုတော့သောတာပန်တည်ခြင်းကြောင့်ကအင်္ဂုတ္တရများမှာ၄ပါးဟောပြီးထားတဲ့တွေ့ယနေ့တော့ဖြင့်ဒကာဓမ္မတို့ဓာရကတို့ခေမကတို့ဝတ္ထုကိုနောက်မှထားပြီးခေမကတို့ဓာရကတို့ယန္တိ60တို့ဘာကြောင့်သောတာပန်တည်သွားတယ်ဆိုတဲ့ဥစ္စာကိုသိရဖို့အရေးဟာဖြင့်ဩသမာဓိဋ္ဌိဖြစ်လို့ပဲလို့ဆုံးဖြတ်ချက်ချပါနော်မှန်ပါဗျာ။ခိုင်းသမာဓိဋ္ဌိဖြစ်အောင်ကိုလေးလေးစားစားနဲ့ဒကာဓမ္မတွေနားထောင်ကြစို့နားထောင်ကြစို့ဆိုတော့ဝိညာဏဘိက္ခွေဘိက္ခုအနိစ္စံအနိစ္စံအနိစ္စံဝိညာဏံတိပတ္တိတာယံဘိက္ခုသမာဓိဋ္ဌိသမာပတ္တနိဗ္ဗိန်တတိဒီလိုသံယုတ်ပါဠိတော်ကြီးမှာဟောပြီးဒီကလာထားပြန်တော့ဘိက္ခုယံတို့ဘိက္ခုယံဝိညာဏမင်းတို့သဏ္ဍာန်နဲ့ဖြစ်တဲ့စိတ်ဟုသမျှအနိစ္စအနိစ္စဖြစ်သောစိတ်တန်စိတ်ကိုအနိစ္စဖြစ်တဲ့စိတ်အနိစ္စဝိညာဏံတိဩအနိစ္စဝိညာဉ်ပါလားအနိစ္စဝိညာဉ်ဆိုတာအနိစ္စပါလားလို့ပတ္တန်တိရှုကြကုန်ပြီဒီစိတ်ကလေးကပထမတော့စိတ်ကလေးပဲတဲ့ဒီစိတ်ကလေးကိုဩအနိစ္စစိတ်ကလေးပြတ်ပြတ်သွားတာလေးမြင်လိုက်တော့ဩစိတ်ဆိုရမှလည်းအနိစ္စပါလားစိတ်ဆိုတာအနိစ္စပါလားအပေါ်တုန်းကစိတ်နောက်ကြတော့သူဒီကားလို့ဆိုလို့ရှိရင်ပြောက်ပြက်ပြီးပြတ်သွားတော့သူ့လက္ခဏာပြတ်သွားဒါဖြင့်ပြတာကဝိညာဉ်စိတ်နောက်ယန္တဆိုင်ကြည့်လိုက်တဲ့အခါကျတော့သူမမြဲတဲ့လက္ခဏာကြောက်ပြတဲ့လက္ခဏာ ဒါလေးသူပြတော့အဲ့ကဲလို့ပြသွားတဲ့အခါကျတော့အနိစ္စဝိညာဏန္တိပတ္တိဩဝိညာဉ်ဆိုတဲ့စိတ်ဟာအနိစ္စပါလားလို့ကိုယ်ကရှုလိုက်မိပါတယ်အနိစ္စစိတ်ကလေးကိုအနိစ္စလို့ရှုလိုက်မိပါတယ်သာယဟောတိသမာဓိရှိသာယထို့သောအနိစ္စစိတ်ကိုအနိစ္စစိတ်ပဲလို့ရှုလိုက်ခြင်းသည်သမာဓိရှိသမာဓိရှိညီဤဓမ္မရတာပဲအနိစ္စစိတ်ကိုအနိစ္စစိတ်ကိုအမှန်ကမြင်လိုက်လို့ရှိရင်ဖြင့်သမာဓိရှိဖြစ်ပါတယ်။တက္ကရာရိနမိစ္ဆာရိစင်ပြေပြီ။သဘောကျ။ဒါဖြင့်အာရမဏဂာရမတို့ကိုယ်ခန္ဓာကိုယ်ထဲမှာစွာကျင်တဲ့စိတ်ကလေးပေါ်လာတယ်။ဝိကျင်တဲ့စိတ်ကလေးသွားကျင်တဲ့စိတ်ကလေးပေါ်လာတယ်။ထိုကဲ့သို့ပေါ်လာတာလေးကိုကစေတကာတက်တို့ကဖြတ်ကနေရှိတယ်။ခုနကစွာကျင်တဲ့စိတ်ကလေးရှိမရှိကြည့်လိုက်။ဘာတွေ့သေးလဲမရှိတာပဲတွေ့မရှိတာပဲတွေ့လိုက်တော့ဩစိတ်ဆိုတဲ့တရားလေးဟာပေါ်တော့ငါစိတ်ကြည့်တော့မရှိတာတွေ့တယ်ပေါ်တော့ငါကြည့်လိုက်တဲ့အခါကျမရှိတာတွေ့တော့ဩစိတ်ဟာမရှိတာပဲစိတ်ဟာမရှိတာပဲလို့မသိဘူးလားအင်းစိတ်ဟာဆိုတာကဖြစ်တာသိတယ်မရှိတာပဲလို့သိတာကစိတ်ပြက်တာကိုသိ။ဩစိတ်ဟာမရှိတာပဲကိုလို့သိလို့ရှိရင်ဖြင့်မိမိသဏ္ဍာန်ဖြစ်တဲ့စိတ်ဟာမရှိတာသိခဲ့လို့ရှိရင်ဖြင့်အဲ့ဒါတရားကြွတရားတက်တို့တမာရိဋ္ဌိလို့မှတ်လိုက်ကြမယ်။စိတ်ကလေးဖြစ်တယ်နော်။ဖြစ်ပြီးကြည့်လိုက်တဲ့ဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့မရှိတော့ဘူး။ဒါဖြင့်ဩစိတ်ဆိုတဲ့ဥစ္စာဖြစ်တာ။ကြည့်လိုက်တော့မရှိတာတွေ့ဒါဖြင့်စိတ်ဤမရှိတာတွေ့တယ်စိတ်ဤမရှိတာတွေ့တယ်ဆိုသဖြင့်ဩဒီမရှိတတ်တဲ့တရားကိုမရှိဘူးလို့တွေ့ခြင်းကြောင့်ဒါအမှန်တွေ့တာပဲလို့ဆိုသောကြောင့်အမှန်သိတာပဲလို့ဖြစ်သွားသောကြောင့်တာယံဟောတိတမာရိတိအယံဤတို့စိတ်မရှိတာကိုမြင်ခြင်းတမာရိတိတမာရိတိမကင်မြည်သည်ဟောတိဖြီးအော်ဒါပြမိစ္ဆာရိတိပြေးပြီမိစ္ဆာရိတိပြေးပြီအင်းဒါပြသာဇဏစိတ်ပေါ်လာလဲကြည့်ပေသူများညူစင်နေတဲ့စိတ်ကလေးပေါ်လာရင်သာမယရှိတဲ့စိတ်ကလေးပေါ်လာရင်ကြည့်ပေလိုက်ကြည့်ပေလိုက်တော့တခါကျော်တခါတက်တော့ဘာတွေ့မရှိတာတွေ့ဩဒါပြစိတ်ဟာမရှိတာလမ်းဆုံးစိတ်ရပဲလမ်းဆုံးပါမရှိတာလမ်းဆုံးတာကိုသိလိုက်တော့ဩဝိညာဏအနိစ္စနဲ့သွားကြိုက်ဝိညာဏအနိစ္စအနိစ္စဖြစ်တော့ဝိညာဏဝိညာဉ်ပဲဝါစိတ်ဟောစိတ်ဟာအနိစ္စပဲသမာပတ္တံစိတ်တံဘိက္ခေဝိညာဏဝိညာဏအနိစ္စအနိစ္စဝိညာဏံဤပတ္တိ။ဩဒီဥစ္စာကြီးအနိစ္စစိတ်ပဲလို့သိလိုက်ပါပြီ။အနိစ္စစိတ်ကိုအနိစ္စစိတ်လို့ပဲသိလိုက်။အဲ့ဒါသမာဓိရှိတယ်။အနိစ္စစိတ်ကိုအနိစ္စလို့သိရင်သမာဓိရှိလို့ဒကာဓမ္မတွေသိချာမှတ်ထားပါဘူး။အဲ့ဒီတော့ကုသဏာမှာဒကာဓမ္မတွေသိတဲ့အချိန်စိတ်ဟာဒကာကျော်ဒကာသစ်တို့အမျိုးမျိုးပေါ်နေတယ်။ဘောဇဏပေါ်ပါကြီးပေါ်တာကိုမကြောက်ပါနဲ့အနိစ္စလို့မသိမှကြောက်ပါအနိစ္စလို့မသိလို့ရှိရင်ဖြင့်ငာရင်လည်းဝင်လာတယ်မသိတဲ့အဝိဇ္ဇာရင်လည်းငာရင်ဝင်လာမယ်ဆိုတဲ့ဥစ္စာကငါစိတ်ရင်လည်းဒိဋ္ဌိနဲ့ဆွဲရင်ဆွဲပြလိုက်ဘုံမုံမသိကိုမသိလိုက်ဘူးကိုယ်စိတ်မှကိုယ်မသိလိုက်တဲ့သဘောပေါ်လာလို့ရှိရင်လည်းအဝိဇ္ဇာကဝင်ပလိုက်။ဒါဖြင့်ဒကာဓမ္မတို့ဒီလိုယူကြပါစို့။ဒကာဓမ္မတို့တဏ္ဍာဘယ်စိတ်ပဲပေါ်ပေါ်ပေါ်ခြင်းကပေါ်ပါပုထုဇဉ်တဏ္ဍာပုထုဇဉ်စိတ်မှတပါးတခြားဘာမှပေါ်เสียမရှိဘူးလို့မှတ်ပါ။တခြားဘာမှပေါ်เสียမရှိတော့ဘူး။ပေါ်တဲ့စိတ်ကလေးကိုဒကာဓမ္မတွေကပေါ်တဲ့စိတ်ကသူအရင်ပေါ်မှာပဲ။ရှိမရှိရှိတာဒီနောက်မှာပေါ်ပါလားပေါ်တဲ့စိတ်ကရှိမရှိရှိတာကနောက်မှာပေါ်တော့ ဘတ်တော်သန္တာမှာလည်းနှစ်ခုကလည်းမဖြစ်ကောင်းဘူးပေါ်တဲ့စိတ်ရှိနေလို့ရှိရင်နောက်ကရှိမရှိကြည့်တဲ့ညာလဲညာစိတ်လည်းမပေါ်နိုင်ပါဘူးဒါကြောင့်တရားဓမ္မတို့အနိစ္စဘိက္ခူဝိညာဏဘိက္ခူယံတို့ဘိက္ခူတံ္ဍရာဘဲကိုကြောက်တဲ့ပုဂ္ဂိုလ်တွေအနိစ္စနိစ္စဖြစ်သောဝိညာဏစိတ်ဝိညာဉ်ကိုအနိစ္စဝိညာဏံတိအနိစ္စစိတ်ဟူ၍ပတ္တန်တိမြင်ကြကုန်၏အနိစ္စစိတ်ပဲလို့မြင်လိုက်တယ်နောက်ကရှုလိုက်တဲ့အခါကျတော့ဒီစိတ်ဟာအနိစ္စရောက်သွားပါဘို့လို့သိလိုက်ပါလေသာယံဟောတိသမာရေတိအယံဤတို့ပျောက်သွားတာမြင်လိုက်ခြင်းသည်စိတ်ကလေးပျောက်သွားတာမြင်လိုက်ခြင်းသည်သမာရေတိသမာရေတိအမြင်ဒီဝါမက်ဆိုင်တဲ့အမြင်ဒီသဘောကြဒါဖြင့်စိတ်ပေါ်တိုင်းပေါ်တိုင်းကြည့်ပဲလို့ရှိရင်ဖြင့်ပေါ်လဲပေါ်လိုက်တာမရှိတာလည်းတွေးလိမ့်မယ်လို့ရှိတဲ့ပုဂ္ဂိုလ်မှာဆရာဘုန်းကြီးကမှားပါလေစိတ်လဲပေါ်ပါလိမ့်မယ်ကြည့်လိုက်တဲ့အခါမရှိတာလည်းသိရပါလိမ့်မယ်သဘောကြစိတ်လဲပေါ်ပါလိမ့်မယ်နော်ကြည့်လိုက်တဲ့အခါမရှိတာလည်းသိရပါတယ်ဆိုတော့ဩဒါဖြင့်ဝိညာဏအနိစ္စသွားကြိုက်တယ်ဝိညာဏဆိုတာစိတ်ပေါ်တယ်အနိစ္စဆိုတာက၎င်းစိတ်မရှိတော့ဘူးလို့ပြောတယ်အော်ဒီစိတ်ကလေးကအနိစ္စရောက်သွားပြီလို့နောက်ကညာနဲ့သိလိုက်လို့ရှင်းပြန်အဲ့ဒီသိတဲ့ညာဟာတမာရိရှိလို့မှတ်လိုက်စမ်းအနိစ္စဘိက္ခွေဘိက္ခုဝိညာဏအနိစ္စဝိညာဏံတိပတ္တိသာယဟောတိတမာရိရှိဖေရကတန်ရုပ်ပါဠိတော်မှာဟောသမာဓိဋ္ဌိများကိုအမင်းတို့ကဆရာကောင်းသမားကောင်းနင်းနာရလို့ရှင်းဖြင့်မဲ့ဟာလက်ပြောက်သေးတာကမှကြာပါသေးတယ်မရမရှိနိုင်ပါဘူးလို့သေချာဟောတယ်မှန်ပါဗျာလက်ပြောက်သေးတာကမှခက်ပါသေးတယ်ဒကာရမတို့ဆရာကောင်းသမားကောင်းနင်းနာရလို့ရှင်းဖြင့်တဲ့မိစ္ဆာဓိဋ္ဌိထွက်ပြေးတာအစောကြီးသမာဓိဋ္ဌိဝင်လာတာချက်ချင်းပါပဲမှန်ပါဗျာခဲစားခြင်းနဲ့စိတ်ကလေးပေါ်လာတယ်တကယ်သိတော့တကယ်အောင်လို့ကတွေ့လိုက်တယ်ဘယ်ရှိမရှိနောက်စိတ်နဲ့တွေ့လိုက်စမ်းမရှိပါဘူးဘာလို့မရှိတာတော့မေးတော့စိတ်မရှိတာတပည့်ကြစိတ်မရှိတော့ဟိုးတဲ့ဩစိတ်ဆိုတာကအနိစ္စမရှိတာကလက္ခဏာအနိစ္စလက္ခဏာမရင်စိတ်ကအနိစ္စနော်စိတ်ကအနိစ္စရောက်မဲ့တရားပေါ့လေစိတ်ကဘာတော့ကြည့်လိုက်တဲ့အခါကျတော့ရောက်မရောက်ကြည့်လိုက်စမ်းကြည့်လိုက်ရင်ညာနဲ့ကြည့်တဲ့အခါကျတော့ရောက်သွားရောက်သွားတော့ဩသူဒီအနိစ္စတရားမို့သူ့လက္ခဏာပြသွားအနိစ္စတရားမို့ဘာလဲသူ့လက္ခဏာပြသွားပြီလို့ဒကာကျွဲတဲ့ဒကာတက်တို့ကမသိလိုက်ဘူးသိတာလေးဘာခေါ်ကြလဲသမာဓိရှိသိတာလေးဘာခေါ်ကြလဲသမာပတ္တံနိဗ္ဗာန်သမာမဖောင်းပြန်ပတ္တံတော့မြင်ခဲ့ပြီရှိတော့သမာဓိဋ္ဌိမဲ့သမာဓိဋ္ဌိဖြစ်ပြီဟောကြည့်ကြည့်ဆိုတော့တက္ကာရီပြည့်ပြီသတ္တရဓိဋ္ဌိရောပြည့်ပြီဒကာရမတို့ဥစ္စေရဓိဋ္ဌိရောဒိဋ္ဌိဟူ၍အကုန်ပြည့်ပြီတက္ကာရနှင်ထုတ်ပြစ်တံနဲ့ရေတော်မြင့်နှင်ထုတ်ပြစ်တံနဲ့ဉာဏ်နဲ့62ပါးသောဒိဋ္ဌိတွေအကုန်ပြည့်ဒါဖြင့်စိတ်ကလေးပေါ်လာလို့ရှင်။ဩအနိစ္စပေါ်လာပြီ။ကြည်လိုက်ဉာဏ်နဲ့သာကြည်ဉာဏ်နဲ့ကြည်လိုက်ရှင်ရှိသေးရဲ့မရှိရင်လက္ခဏာပေါ်လာ။ဒါကြောင့်ပေါင်းလိုက်စိတ်ပေါ်တုန်းကအနိစ္စ။နောက်မရှိတာမြင်လိုက်တာကလက္ခဏာ။အနိစ္စရဲ့လက္ခဏာကိုမြင်ပါ။သဘောပါ။ဘယ်လိုလက္ခဏာမြင်လဲ။ဒါဖြင့်ခြေပိုင်းကအနိစ္စနဲ့လက္ခဏာနောက်ပိုင်းကမြင်တာကသမာဓိဖြစ်။ဒါဖြင့်အနိစ္စလက္ခဏာကိုမြင်တော့ကြောင့်နောက်မြင်မှုသည်သမာဓိဖြစ်လို့မှားသိကြပါလား။ဩတော်တော်လေးကိုဒကာဓမ္မတွေကတစ်လုံးနဲ့ကိုပဲရှင်းတဲ့ရှင်းအောင်ပြောနေတယ်။ဒီစိတ်ကလုံးပြောလိုက်လို့ရှိရင်ဒကာကျော်ဒကာသက်ဒကာအောင်တို့အထူးသဖြင့်တော့ကပြန်ပြောပါဦးမယ်ဒကာဓမ္မတွေသန္တော်ဖြာဆိုဝန်းနဲ့မှာစားကျင်တဲ့စိတ်ကလေးပေါ်လာတယ်ဒကာရမတပါလေးပါလေစားကျင်တဲ့စိတ်ကလေးဒါပြန်သူကအနိစ္စပေါ်လာတာပဲအနိစ္စပေါ်လာတာပဲသဘောကျရင်ဒါတတိယလိုကြားဘူးတယ်တခြားစီဖြစ်နေပါပေါ်လာဆိုတော့ နိစ္စဆိုတာမရှိတာသာပြီးတော့ကြားဘူးပါလေခင်ဗျာအခုတော့ပေါ်တဲ့စိတ်ကလေးကိုနိစ္စလို့ရှင်ဘုရားကဟောနေတယ်ဆိုတော့အိုးဒီဃာမတွေညံမပြားပါနဲ့အနိစ္စရောက်မဲ့တရားပေါ်လာတယ်လို့မှတ်ထားပါဘုရားသဘောကျဘာပေါ်လာပါ့အနိစ္စရောက်မဲ့တရားပေါ်လာတာမှမသိလို့ရှိရင်အနိစ္စရောက်တဲ့လက္ခဏာကိုဘယ်သူမှသိမှာမဟုတ်ဘူ
း
သိနိုင်မှာမသိနို
င်ပါဘူး
အနာပေါက်တာမှမသိတဲ့ပုဂ္ဂိုလ်ကအနာပြောက်တာသိလိမ့်မယ်ဆိုတာဘယ်တော့မှမတွေးကြဘူ
း
အနာပေါက်တာမသိတဲ့ပုဂ္ဂိုလ်ကအနာပြောက်တာကိုမသိနိုင်ဘူးဆိုတာသိရပ
ါ
ဒီမှာလဲအနိစ္စပေါ်လာတာမှမသိလို့ရှင်အနိစ္စလက္ခဏာကိုမသိဘူ
း
သဘောကျအနိစ္စပေါ်လာတာမှမသိလို့ရှင်အနိစ္စလက္ခဏာကိုဒါဖြင့်ဩဒိဋ္ဌပေါ်လာလို့ရှင်ဒါအနိစ္စတရားအဲ့ဒီပေါ်တော့ကလည်းဒါပေါ်လာတာခွန်ကြီးကပြောတာပါပေါ်သူပေါ်နေတယ်ခင်ဗျားတို့အသိလည်းမလာသေးပါဘူ
း
ထို့တော့ဒီရှိကပေါ်သွားတာအနိစ္စတရားလေးလို့ပတ်ထားတယ
်
နောက်ကြည့်လိုက်တဲ့အခါကျတော့ဒဂရမတို့ရှိသေးရဲ့မရှိတော့ဒဂရမတို့ဘာတွေ့ဆုံးဆိုလို့ရှိရင်လက္ခဏာကိုတွေ့တယ်ကြည့်လိုက်တော့ဘာတွေ့ဘဒုဤလက္ခဏာတွေ့တော့လို့လိုက်လိုက်တော့မှဩအနိစ္စဤလက္ခဏာသွားတွေ့ဒါကြောင့်အနိစ္စလက္ခဏာသုဒုက္ခလက္ခဏာသုအနတ္တလက္ခဏာသုလို့ဟောတယ်အနိစ္စသုဒုက္ခသုအနတ္တသုလို့မဟုတ်ဘူးလက္ခဏာတိလို့အရေးကြီးပါဘာသဘောပါလားဒါရင်ပေါ်လာတာပါခေါ်ကြမလားဒါသူကသူပေါ်နေတာအနိစ္စပေါ်နေတာနော
်
အနိစ္စပေါ်နေတာအဲ့တော့အနိစ္စပေါ်နေတယ်လို့သိထားကြတဲ့ကိုကနောက်ညံနဲ့ဓမ္မရေကြီးလိုက်တာပေါ့ကြီးတဲ့အချိန်ကျတော့ဒီအနိစ္စတွေ့တာကသူမရှိတဲ့လက္ခဏာတွေ့ဒါဖြင့်ဓမ္မတို့ပေါင်းကြပါစို့ဆိုတော့မှဩတပည့်တော်မသိလိုက်တာကမသိတပည့်တော်မသိလိုက်တာကအနိစ္စတပည့်တော်သိလိုက်တာကလက္ခဏာသဘောကျတပည့်တော်မသိလိုက်တာကသိလိုက်တာကဟောတာကအနိစ္စနဲ့လက္ခဏာကိုသွားသိအနိစ္စလက္ခဏာသွားသိဒါတွေကဒကာရမတို့ဝိသုရိမတေခါဆရာကြီးကလည်းအနိစ္စန်ဒီခန္ဓာပြင်စကခန္ဓာပြင်စကကိုဆိုတာကွာခန္ဓာပေါ်နေတယ်လို့ဆိုတာလေအနိစ္စလက္ခဏာဆိုတာဘာတော့ဆိုဖြစ်ပြီးမရှိတာကလက္ခဏာကွာမရှိတာကမရှိတာကလက္ခဏာရှိတာကအနိစ္စပဲအဲ့တော့ရှိတုန်းကတော့ဒကာရမတွေညာမမဝင်နိုင်သေးပဲဘူးအဲ့တော့အနိစ္စရောက်မဲ့တရားပေါ်လာတာနောက်တရားသိတဲ့ဒကာအုံးတို့ကညာနဲ့ကြည့်လိုက်တော့ဘုရားစိတ်ကလေးပဲနဲ့တော့မရှိတာကလက္ခဏာဘဒုဤလက္ခဏာတုံးဆိုတော့အနိစ္စဤလက္ခဏာသဘောကျဘဒုဤလက္ခဏာပါလိမ့်အနိစ္စဤလက္ခဏာဆိုတော့ဩဒါဖြင့်ဒဂရမတို့စွတ်တို့ဒီအနိစ္စနဲ့လက္ခဏာအနိစ္စလက္ခဏာဆိုတဲ့ဥစ္စာဒီလိုကွဲပြီးဒဂရသိထားတော့မှငကိုယ်တုံးကလည်းပေါ်လာတဲ့ဓမ္မလေးကိုလည်းငါသူမစွဲတော့ဘူးအနိစ္စလေးပေါ်လာတာနောက်ပြောက်ပြက်သွားတယ်မြင်လိုက်တော့လက္ခဏာပြသွားတယ်မစွန့်နိုင်ဘူးလားအဲ့တော့အဖြစ်မှလည်းဒဂရမတို့တက္ကရာရှိပြုတ်ပါလေပြောက်ပြက်သွားတဲ့အခါမှာပြုတ်တာပဲဖြစ်ဆုံးကလည်းဩဒါအနိစ္စပေါ်လာတာပဲလို့ခင်ဗျားတို့ညာနဲ့မှန်းလိုက်လို့ရှိရင်လည်းပုဂ္ဂိုလ်တ attva ရှိသေးရဲ့နောက်သေးချာညာနဲ့ပုဂ္ဂိုလ်တ attva ပေါ်လာလည်းမဟုတ်ဘူးကြည့်လိုက်ဦးမယ်သေးသေးချာချာဆိုတော့လည်းသူ့လက္ခဏာပြသွားမရှိတဲ့လက္ခဏာပြမပြဘူးလားမရှိတဲ့လက္ခဏာပြတော့ပေါင်းလိုက်တခါကျတခါသစ်တုတ်လားအဲဒါဖြင့်ပေါ်တော့မှအနိစ္စမရှိတော့လက္ခဏာ။ပေါင်းလိုက်ပါ။အဲ့ဒီအနိစ္စလက္ခဏာကိုခင်ဗျားတို့နောက်ကညာနဲ့မြင်လို့ရှိရင်တာယဟောတိသမာဓိဖြစ်။အနိစ္စလက္ခဏာကိုမြင်လို့ရှိရင်ဖြင့်အဲ့ဒါသမာဓိဖြစ်ပဲဟိ။အနိစ္စလက္ခဏာမြင
်
ကောင်းပြီတဲ့။သမာမဖောက်မပြန်။ပတ္တတိမြင်တာယဟောတိတာယထူခဲ့လို့မြင်ခြင်းသည်သာယံထုခဲ့တော့မံကံမြင်ခြင်းသည်တမာဒိဋ္ဌိတမာဒိဋ္ဌိမြည်။ဩဒါဖြင့်ဖြစ်ပေါ်လာတာကဘာခေါ်ကြမလဲ။ကြည့်လိုက်တော့မရှိတော့ ပေါင်းလိုက်စမ်းအဲအနိစ္စလက္ခဏာကိုနောက်ဉာဏ်ကမမြင်ဘူးလားမြင်တဲ့ဉာဏ်ဓမ္မတွေရှိရှေ့ပိုင်းကအနိစ္စနဲ့လက္ခဏာနောက်ပိုင်းကရှေ့ပိုင်းကနောက်ပိုင်းကအဲဓမ္မသာလင်ဒကာဓမ္မတို့တဲ့သက္ကာရိဟိအစောကြီးကချုပ်ပြီးဟာရင်းနှီးနဲ့လားရှုလို့ရှင်းဖြင့်ခမားတို့တမာရိဟိမဲ့ကမပေါ်ပါနဲ့ဆိုလို့မရတော့နမောယံဒကာဓမ္မတွေသုံးခုရှိအောင်ပြန်ပြောပါဦးမရှင်းအောင်နော်ကဲစားခြင်းနဲ့စိတ်ကလေးပေါ်လာတယ်လောဘစိတ်ပေါ်တယ်ဆိုပါတော့ဘာပေါ်လာလဲနိစ္စပေါ်လာဘာပါကြတို့သောယောဂီကဒါပေါ်လာတာသိပလားလို့မေးတော့ဘယ်သိမလို့လဲသိတဲ့စိတ်ကတခြားပဲနောက်မှပေါ်ရမှာနောက်ကြတဲ့အခါကျဒီစိတ်ကလေးဘုရားအဲသရကစိတ်တံသရကစိတ်တန်းဒီဝဇာနာတိနောက်ကသိအောင်လုပ်ခေဆိုပြီးသိအောင်လုပ်တဲ့အချိန်ကျတော့သိတဲ့စိတ်နဲ့သိနေရတော့ဘုနဲ့ကရှိတာကမရှိတော့ဘူးဥပါမရှိသေးဘူးမရှိတော့ဘူးဘာလို့မရှိတာတော့ဆိုလို့ရှိရင်ဒကာဓမ္မတို့အနိစ္စလေးဟာမရှိတဲ့လက္ခဏာပြသွားပြီအနိစ္စတရားဟာဒါဖြင့်အနိစ္စလက္ခဏာကိုနောက်ကမသိဘူးလားအဲ့ဒါပါခေါ်ကြဩသမารိတိဖြစ်ဖို့ဆိုတာဒီလိုပါလားပေါ်လာတာအနိစ္စမရှိတာကလက္ခဏာအနိစ္စလက္ခဏာကိုနောက်ကနေသိတာကထို့သူဒုက္ခပေါ်လာတာဒုက္ခကြည့်လိုက်တော့မရှိတာကဒုက္ခလက္ခဏာနောက်ကသိတာကပေါ်လာတာလေးကအနတ္တအဲကြည့်လိုက်တော့မရှိတာလက္ခဏာဟောသိတာကအဲဒီသမားလေးကဘာသိတယ်ဆိုတော့အနတ္တဤလက္ခဏာကိုသိတယ်နိစ္စဤဒုက္ခဤဩလက္ခဏာသိမှဒကာဓမ္မတို့နမရှိတာသိနေမယ်ဆိုလို့ရှိရင်ဖြင့်ခိုင်တာသိဖြစ်နေမှာပေါ့။တပည့်ကြရှိတာသိဆိုလို့ရှိရင်သတ္တရဝင်နေမယ်အတ္တရင်လည်းဝင်နေမယ်။ရှိတာကိုတော့ဖြင့်ဒကာဓမ္မတို့နှစိမ့်မပြိုင်နိုင်တဲ့အတွက်ရှိတုံးကသူ့ဟာသူတိုင်းရှိတာပဲချွတ်လို့မသိဘူး။ချွတ်လို့သိတဲ့အချိန်ကျတော့မရှိတာပဲသိ။ချွတ်လို့သိတဲ့အချိန်မှာဒါဖြင့်ရှိတုံးကဘာခေါ်ရမလဲ။အဲကြည့်လိုက်တော့မရှိတာပါတော့အဲ့ဒီလက္ခဏာကိုမရှိတဲ့လက္ခဏာကိုဒကာဓမ္မတွေရှိရကမရှိတဲ့လက္ခဏာမသိလိုက်ဘူးလားသိတာလည်းပါခေါ်ကြဒီသမားလေးတွေဒီသမားကမှန်ကန်ဒိဋ္ဌိကမြင်တယ်ပေါင်းလိုက်တော့အမှန်ကန်မြင်တယ်အမှန်ကန်ပဲလို့မြင်တော့ဆိုတော့အနိစ္စရဲ့လက္ခဏာကိုအမှန်ကန်မြင်တယ်ဘယ်လိုမှတ်ကြမလဲဒါကတေသာကြီးပြောနေရတဲ့အတွက်တကယ်အလုခွန်မှာအမြင်မှန်ကိုပြနေရတဲ့အတွက်ဒကာဓမ္မတို့ကပုံမူပြီးဆက်ရမယ်နေလို့မှတ်ပါအလုခွန်ကိုအမှန်ကန်ပြနေရလို့နော်ခိုင်းလာရင်ဘယ်တရားပေါ်ပေါ်ပေါ်ခြင်းနဲ့ပုရိသေစိတ်ပေါ်ခြင်းတာပေါ်ပေါ်လာရင်ဘာခေါ်ကြမလဲကြည့်လိုက်ညာနဲ့ကြည့်လိုက်အဲမရှိတော့မရှိတာကအိဋ္ဌာရဲ့လက္ခဏာဒါဖြင့်နောက်ကသိတာလေးကဘာလို့သိကြတော့လို့မေးလို့ရှိရင်ဘယ်နဲ့ပြောကြအဲနောက်ကကြည်တိုင်းကြည်တိုင်းအိဋ္ဌာရဲ့လက္ခဏာကိုသိရနောက်ကကြည်တိုင်းကြည်တိုင်းဒုက္ခရဲ့လက္ခဏာကိုသိရနောက်ကကြည်တိုင်းကြည်တိုင်းအနတ္တရဲ့လက္ခဏာကိုသိရမယ်ဆိုသဖြင့်ဩဒါရင်ပေါ်လာကအိဋ္ဌာမရှိတာကလက္ခဏာပေါ်လာကဒုက္ခမရှိတာကပေါ်လာကအနတ္တလို့ရင်တော့ဒီလိုပါအနတ္တရောက်မဲ့တရားပေါ်လာတယ်အနိစ္စရောက်မဲ့တရားပေါ်လာတယ်ဒုက္ခရောက်မဲ့တရားအဲ့ဒီပေါ်လာတော့ကလည်းဒကာသိဒကာအောင်လို့သူပေါ်နေတော့နောက်စိတ်ပြည့်လို့ရှုတဲ့စိတ်ကတော့မပေါ်နိုင်သေးဘူးမပေါ်နိုင်သေးတော့ဟိုသူ့ကိုကျွတ်တော့ကမြင်တယ်လို့မဆိုနဲ့အဲနောက်သေးချာပြန်ပြီးကြည့်လိုက်တဲ့အခါကျတော့သူ့တွေ့တာလက္ခဏာသွားတယ်လက္ခဏာကဘာလက္ခဏာတုံးပြီးတော့မရှိတဲ့လက္ခဏာလက္ခဏာကဘာပါလဲမရှိတဲ့လက္ခဏာသွားပြီးဒီကလာတွေ့လိုက်တော့မရှိတာကဒကာဓမ္မတို့ပင်ကူကဘာမှမရှိတာလားအနိစ္စဤမရှိတာလားအဲအနိစ္စရောက်မဲ့တရားဤမရှိတဲ့လက္ခဏာကိုတွေ့ပါတယ်တပည့်ရအနိစ္စရောက်မဲ့တရားဤ ဒါဖြင့်ရှိနေနေစာမရှိပါတာရင်လက္ခဏာကသူ့လက္ခဏာကထင်ရှားတယ
်
။ဒါကြောင့်လူတူတယောက်ကိုမင်းတို့သိမယုံကြနဲ့ဦးနေတော့အကဲခအောင်ဆိုတာဒကာဓမ္မတို့လူတူတယောက်ကိုခင်ဗျားတို့အိမ်မှာမွေးကြတဲ့ခါကြလို့ရှိရင်သိပြီးမရှိမွန်းညာနဲ့သိမယောနှောကြနဲ့အကဲခအောင်ဆိုတာဒကာဓမ္မတို့နောက်သူ့လက္ခဏာကိုကဲခမှာ။မှန်ပ
ါ
ဗျာ။ဘာကဲခမှာ။သူ့ကိုအခုကဲခနေလို့ဘူပဲ။နောက်ကြအောင်နောက်ကြအောင်ကဲခရအောင်မဟုတ်လားအဲဒီကခိုးတဲ့တလားဖွက်တဲ့တလားကောက်တဲ့တလားချစ်တဲ့တလားဂုံးတိုက်တဲ့တလားမဆက်ရှိနေတဲ့သူ့လက္ခဏာနောက်မှာပေါ်မှာရှင်းညဒီမှာလည်းပေါ်နေတော့ဘယ်နဲ့ခေါ်ကြအောင်အနိစ္စရှိလိုက်တဲ့အချိန်ကျတော့မရှိတော့မရှိတာသူ့လက္ခဏာပေါ့သဘောကျပေါင်းလိုက်တာဖြင့်အဲ့ဒါကိုနောက်ကနေပြီးသိတာကဗာဒိဋ္ဌိဒါပြန်သမာဓိရှိဆိုတာအိဋ္ဌလက္ခဏာသိမှသမာဓိရှိဒုက္ခအနတ္တလက္ခဏာသိမှဒါကြောင့်ခရကအိဋ္ဌလက္ခဏာသုတ်ဒုက္ခလက္ခဏာသုတ်အနတ္တလက္ခဏာသုတ်ခေါ်လိုက်လက္ခဏာမပါဘဲနဲ့မပြီးဘူးกว่าရှင်းရလားဩဒါပြန်ဒါကသိတော့ရှုတိုင်းရှုတိုင်းသင်ရှောင်းအောင်လို့လားပြောတာပါခင်ဗျားတို့တွေ့တာကတော့လက္ခဏာကြီးတွေ့တာပါပဲမရှိတဲ့လက္ခဏာမရှိတဲ့လက္ခဏာမရှိတဲ့လက္ခဏာကြီးတွေ့တာပဲသဘောပါအဲ့တော့မရှိတဲ့လက္ခဏာကအိဋ္ဌလက္ခဏာမရှိတဲ့လက္ခဏာကိုသိတာကဒါဖြင့်တမာကမှန်ကန်တာဒိဋ္ဌိကမြင်တာပေါင်းလိုက်တော့အမှန်ကန်မြင်တာဆိုတော့အိဋ္ဌလက္ခဏာကိုတွားမြင်တယ်ဒါကြောင့်ငါမပြောဘူးလားဒီပုဂ္ဂိုလ်ဆိုးတယ်ဆိုတာဟောသူ့လက္ခဏာနောက်မှသိသူရှိတော့သိတာကသူ့လက္ခဏာနောက်မှသူအလုံးပေါ်လာမှသိတာအဲသူ့တဘောတတ္တိအဆုံးပေါ်လာတာသိမှလက္ခဏာသိဒါဖြင့်ဒကာဓမ္မတို့ရှိတာအနိစ္စလို့ပြောပြီးတော့မရှိတဲ့သဘောလေးဟာကသူအနိစ္စရောက်မဲ့သဘောလေးပေါ်လာလို့အနိစ္စလို့ဆိုလိုက်ပါတယ
်
သဘောရရှိတယ်ပေါ်လာတဲ့သဘောလေးကပါလားအနိစ္စမရောက်ဘဲနေမှလည်းရောက်မှာအဲ့ဒါကြောင့်ပေါ်လာတဲ့ဓမ္မလေးပါခေါ်ကြညံနေကြည့်လိုက်တော့မရှိတော့လက္ခဏာတွေ့ပေါင်းလိုက
်
အနိစ္စလက္ခဏာနော်ကဲတော့ငါကတော့လည်းကအနိစ္စတွေ့ထားတော့ဩငါပဲသူပဲလို့ဆိုတော့တက္ကရာကြီးကြို့သေးရဲ့နောက်မရှိတာတွေ့တော့လေဩဒီဥစ္စာငါမဟုတ်တာသိကြလိုက်တာဒီလိုနှစ်ချက်ဝေဖန်လို့ရပရမတွေ့တုံးကလည်းဖြစ်ပေါ်လာတဲ့တရားလေးအနိစ္စလို့တွေ့တာနောက်ဉာဏ်နဲ့ကြည့်လိုက်တော့မရှိတဲ့လက္ခဏာတွေ့လိုက်တော့တရားသိတဲ့တရားဦးတို့ကစဉ်းစားပါလားဩဒီဥစ္စာဒီကားလို့ဆိုရင်အနိစ္စဆိုတဲ့တရားအနိစ္စရောက်မဲ့တရားမို့အနိစ္စလက္ခဏာပဲပြသွားတယ်လို့သမာဓိဋ္ဌိကဆုံးဖြတ်ချက်မချဘူ
း
အဲ့ဒီဆုံးဖြတ်ချက်ချတာကိုချရတဲ့သဘောလေးဘာခေါ်ကြလဲဒီသမာဓိဋ္ဌိဆိုတာသမာကမှန်ကန်တာသဘောကျဒိဋ္ဌိကမြင်တာအမှန်ကမြင်တယ်တဲ့ဖြစ်ပေါ်တုန်းကလည်းသူအနိစ္စလို့မြင်တယ်နောက်ကြတဲ့အခါကျလို့ရှင်တကယ်တမ်းမြင်နေစူးစိုက်ကြည့်လိုက်တဲ့အခါကျလို့ရှိရင်သူ့လက္ခဏာကိုသိချင်မြင်လိုက်ရမြင်လိုက်ရဘူးလားဒါဖြင့်အနိစ္စလက္ခဏာဆိုတဲ့ဥစ္စာတရားဓမ္မတို့အနိစ္စမရှိဘဲနဲ့အနိစ္စလက္ခဏာပြောလို့မရဘူ
း
ဒါကြောင့်ပေါ်လာတဲ့ဓမ္မဘာခေါ်ရမလဲမြင်နေကြည့်လိုက်တဲ့အခါမရှိတဲ့လက္ခဏာပေါ်လိုက်တော့ဩအနိစ္စနဲ့လက္ခဏာနဲ့ဟာတခြားကြီးပါလ
ား
သိသိချာချာမှပါတဲ့ဥစ္စာခင်ဗျားတို့သိသိကြကြအောင်မှတ်လို့ရှင်ဒီဥစ္စာပြောရတာကလူကြည့်တော်ဖြစ်ခင
်း
စကားတော့ဖြင့်နှလုံးနဲ့ပဲစကားတော့နှလုံးနဲ့ပဲဒကာဓမ္မတို့တော့အယူအဆမှာသိရည်ကြီးနမလို့ရှင်ခင်ဗျားတို့အနတ္တလက္ခဏာ၃ဆိုတော့အနတ္တကဘယ်သူလုံးလက္ခဏာကဘယ်သူလုံးမင်းခင်ဗျားတို့နှစ်ခုခွဲမေးရင်ဘယ်သူမှဖြေရတော့မှာမဟုတ
်
ဘူးဖြေရပါဖြေရပ
ါ
အခုတော့ဒီလိုရေးလိုက်ပါဝိသုဒ္ဓိမတေကရာဆရာလေအနိစ္စန်ဒီခန္ဓာပြင်စကံနော်ခန္ဓာငါးပါးတပါးပါပေါ်လာရင်အိဋ္ဌာတာမှလာရဲ့နဲ့လက္ခဏာကြတော့ဘယ်နဲ့ဘယ်နဲ့ဘာဟုတ်တော့အဘာဝထေနလက္ခဏာဖြစ်ပြီးမရှိတဲ့ဘောတွေကသူ့လက္ခဏာပဲသေတတ်တဲ့ဘောသေမယ်လို့ပေါ်လာတဲ့တရားတွေကသေသွားတော့ဟောသူ့လက္ခဏာမရှင်းဘူးလားကွာသေမယ်လို့ပေါ်လာတာကသေကံကြီးပေါ်လာတာကအိဋ္ဌာအဲသေပြလိုက်တာကအိဋ္ဌာ လက္ခဏာဆိုတော့ဩငါပြောတာမှန်မလားကွာငါတို့ရဲ့ဒီလိုလက်မခံနဲ့လက္ခဏာရှင်ဒီလိုဖြစ်နေတယ်ဆိုတာသူ့လက္ခဏာမပြဘူးလားဒီလိုနှခုတွဲอยู่မှရတော့မှာပေါ့တဘောပါလားအင်းဒီဥစ္စာဒကာဓမ္မတွေကသမဉ္ဇဏနဲ့ထောင်လို့မရဘူးမြတ်မယအနိစ္စနဲ့လက္ခဏာခင်ဗျားတို့ရှုပ်ရှည်ရဲ့မရှုပ်ဘူးလားရှုပ်ဘူးဒါပြန်ပေါ်လာတဲ့တရားတွေဘာတရားပေါ်လာလားကိုယ်တဏ္ဍာန်ပါဆိုရမလဲအနိစ္စလို့သိလိုက်ကြတဲ့ကတမာရိတိဖြစ်ပြီတမာရိတိဖြစ်နေပြီတဲ့အနိစ္စဆိုမှအနိစ္စရောက်မဲ့တရားပေါ့ဗျာသဘောကျဒီတဲ့ကငါငါပေါ်လာတာသူပေါ်လာတာယောက်ျားပေါ်လာတာမိန်းမပေါ်လာတာဟုတ်သေးရဲ့သိကြတော့ပြီနောက်ကြည့်လိုက်တဲ့အခါကျတော့ဒီလောဘလေးဖြစ်စေဒေါသလေးဖြစ်စေတောက်ပြတဲ့လက္ခဏာလေးမပြလားမင်းသူ့လက္ခဏာသူထုံးပြသွားပြီထိုးပြသွားပြီလို့မဆုံးနိုင်ဘူးဒါဖြင့်ဒကာဓမ္မတို့ဩအနိစ္စလက္ခဏာဆိုတာအနိစ္စအနိစ္စရှိမှလက္ခဏာပြနိုင်တယ်ဒုက္ခရှိမှဒုက္ခလက္ခဏာပြနိုင်တယ်အနတ္တရှိမှနုငကောမဘာမှမရှိတဲ့ဥစ္စာပြင်လက္ခဏာကဘာသောပြအဲ့ဒီလိုမဝေဘန္တပ္ပိရှင်မဖြင့်တခါကျွေသိဆိုးသွားတော့နော်ကဲအခုရှင်းပါဗလားအနိစ္စနဲ့လက္ခဏာကွဲဗလားဖြစ်ပေါ်လာရင်မနဲ့ဆိုကြမယ်ကြည့်လိုက်လို့မရှိတဲ့ကလက္ခဏာပဲပေါင်းလိုက်ဟောတာဖြင့်ခင်ဗျားတို့ကအနိစ္စနဲ့လက္ခဏာနဲ့ဟာဒကာဓမ္မတို့အနိစ္စရှိမှလက္ခဏာပြရတယ်နော်အနိစ္စရောက်မှတရားမှမရှိလို့ရှင်လက္ခဏာပြဖို့တော်ခင်းပါတယ်သဘောကျကောင်းပြီဒါဖြင့်ခွန်ကပြောခဲ့တဲ့စကားပြန်ညီကုန်းချုပ်အနာပေါက်တာမှမသိတဲ့ပုဂ္ဂိုလ်ကအနာပြောက်တာလည်းမသိပါဘူးသိပါဘူးဒါဖြင့်အယူပေါ်ဗျာသဘောကျအနာပေါက်တာမှမသိတဲ့ပုဂ္ဂိုလ်အနာပြောက်တာပဲလို့သိမသိနိုင်ဘူးဆိုတာကသဘောကျဒါဖြင့်ခင်ဗျားတို့အနိစ္စရောက်မဲ့တရားပေါ်လာတာကဘာလို့ပေါ်လာပေါ်လာအနိစ္စရောက်မဲ့တရားပေါ်လာဉာဏ်နဲ့ကြည့်လိုက်တဲ့အခါကျတော့မရှိတော့ပျောက်ပြတ်သွားတယ်အတန်းပေါင်းလိုက်ဒါဖြင့်အနိစ္စနဲ့လက္ခဏာနဲ့ဒကာဓမ္မတို့အနိစ္စရှိမှလက္ခဏာပြမှာပဲအနာပေါက်မှပျောက်တာပြမှာအနာပေါက်တာမှမသိတဲ့ပုဂ္ဂိုလ်ကပျောက်တာလည်းသူသိတော့မှမဟုတ်ဘူး။တပည့်ကြ။ဒါကြောင့်မိဒီမှာဘုရားရှင်နာတော်တွေကအမနာမသိမ့်မွေ့နေနေခက်ခဲတယ်ဆိုတော့တရားအောင်လို့ယုံလား။ဒါကြောင့်မိတို့ဒီမှာတကယ်ရဆိုအနိစ္စံဒီခန္ဓာပြင်စကံဆိုခန္ဓာငါးပါးတဘာဝယူ꽈တယ်အနိစ္စဆိုတော့အဲ့ဒါယူမှတဲ့တဲ့။နှုတ်လက္ခဏာပြောစမ်းပါဦးဆိုတော့ဥဖြစ်ပြီးမရှိတဲ့သဘောလေးကသူ့လက္ခဏာပေါ့ကွာ။ဖြစ်ပြီးမရှိတဲ့သဘောလေးရကဒါဖြင့်ဒီလိုမှသဗ္ဗေသင်္ခါရအနိစ္စနဲ့ဘဝကိုက်သဗ္ဗေဒရံသင်္ခါရဒုက္ခနဲ့ရောသဗ္ဗေဓမ္မာအနတ္တနဲ့အေးဒါဒီလိုကြမှာပြီးတော့မှဒီကခင်ဗျားတို့နာနေကြဖြစ်တဲ့အနိစ္စလက္ခဏာသုဒုက္ခလက္ခဏာသုအနတ္တလက္ခဏာသုဆိုတော့လက္ခဏာတွေကအရေးကြီးဘူးတကယ်လို့လက္ခဏာကိုမသိဘဲနဲ့ခင်ဗျားတို့အနိစ္စကိုသိနေမယ်လို့ဆိုလို့ရှိရင်လည်းအထယ်ရှိနေမှာမရှိဘူးခန္ဓာပြင်ဒကာဓမ္မတို့အနိစ္စနဲ့လက္ခဏာဖြင့်ဒကာကျွယ်ရှင်းမလားဒကာသန္တာဒကာကျွယ်သန္တာအဲဒကာတိတ္တသန္တာ၌ဖြားဆိုအိတ်ရှင်တဲ့စိတ်ကလေးပေါ်လာတယ်ဘာတွေးကြအနိစ္စပေါ်လာတာပဲကိုယ်ကတော့မသိဘူးပေါ့ဗျာကဉာဏ်နဲ့ကသိတာနောက်ကြရဲ့အရှင်ရဲ့စိတ်ကလေးကြည့်လိုက်စမ်းကြည့်ပြအောင်လဲကြည့်နော်မကြည့်ရင်လည်းအိတ်သွားလိမ့်မယ်မကြည့်ရင်တော့အိတ်တော့မှာပဲကြည့်ရင်တော့အိတ်သေးရဲ့မကြည့်လိုက်တဲ့အခါကျတော့ကြည့်တဲ့စိတ်ပေါ်လာတဲ့ကမျိုးလုံးပြဲလာတဲ့ကဒကာရမတို့အရှင်ရဲ့ချင်းနာမိတာရှိသံခိတ္တစိတ်ကလေးရှိသေးရဲ့မကြည့်တော့ဘာပြောသွားလဲလက္ခဏာပြောသွားတော့ဩဒါလေးရလဲငါအိတ်ရှင်တာမဟုတ်ပါလားအိစ္ဆာလက္ခဏာလေးပါလားသူဣရှင်နာမဟုတ်ပါလားအိစ္ဆာလက္ခဏာလေးပါဒီမှာရှင်းသွားမရှင်းသေးဘူးလားဒါဖြင့်ဒကာရမတို့ဒီတရားကိုလေးစားစွာမှတ်တော့မှာခြေပိုင်းကအိစ္ဆာလက္ခဏာနောက်ပိုင်းကရှိတာကတမာရိတ်ဖြစ်ခြေပိုင်းကနောက်ပိုင်းကအဲဒီနှစ်ခုကိုခင်ဗျားတို့ကကြိုက်ကြိုက်သွားရမှာ ရှင်းပိုင်းကဒုက္ခလက္ခဏာနောက်ပိုင်းကရှင်းပိုင်းကအနတ္တလက္ခဏာအဲ့ဒီလိုသာကြိုက်သွားမယ်ဆိုတော့ခင်ဗျားတို့ကတမာရိတိကြီးနောက်ပိုင်းကမများဘူးလား
များ
ပါဘူးခဲဒါဖြင့်ရှင်းပိုင်းကအနိစ္စလက္ခဏာနောက်ပိုင်းကတမာရိတိဘယ်ကိလေသာရှားခေါ်တာပါသေးလ
ဲ
မပါဘူးကိလေသာရှားကိုအနိစ္စလက္ခဏာနဲ့တမာရိတိရှားဒီနှစ်ခုရှားတဲ့မှာဒဂရမတို့သိတဲ့အတိုင်းဟောရရှင်းပိုင်းကအနိစ္စလက္ခဏာနောက်ပိုင်းကမိုက်ကငါးပါးဆိုတော့တမာရိတိနော်မဲငါဘာဆိုတော့သမာဓိဋ္ဌိမှာဒီချမ်းမှာဘာဝင်သေးလဲဒါဖြင့်တရားဓမ္မတို့တခြားသောပုဂ္ဂိုလ်တွေရောတော့ဥပဒနာယောဂီပုဂ္ဂိုလ်မှာသမာဓိဋ္ဌိအလုတ်ကိုမလုတ်တဲ့ပုဂ္ဂိုလ်တွေကြတော့ကိုရှေ့ပိုင်းကတော့အနိစ္စလည်းရှိတယ်အနိစ္စလက္ခဏာလည်းခင်ဗျားတို့ကမကြည့်တယ်သူကတော့အနိစ္စရဲ့လက္ခဏာရဲ့တော့ပြောနေတာပြောလို့မှခင်ဗျားတို့ကမကြည့်ဘူးမကြည့်တော့ဘာဖြစ်နေတုံးဆိုတော့မကြည့်တော့ပါဖြင့်နေတော့ဆိုလို့ရှိရင်နာဆိုတဲ့ဒိဋ္ဌိရင်လည်းဝင်လာတယ
်
မဝင်ဘူးလား ဩော်ဒီဥစ္စာငါစားကျင်တာပဲခொနည်းကငါစားကျင်တာပဲလို့မလားဘူ
း
ငါစားကျင်တာပဲဆိုတော့ငါဆိုတဲ့ဒိဋ္ဌိဒိဋ္ဌိဆိုတာလောဘနဲ့တွဲရမနေဘူးလ
ား
ဒိဋ္ဌိကံဒိဋ္ဌိကံလောဘကံဒိဋ္ဌိကံသံယုတ်ကံကိုလောဘနဲ့ဒိဋ္ဌိကတွဲနေတွဲနေတော့ဒိဋ္ဌိကိုတော့ပရိစ္ဆေမုခကသူ့ခေါင်းတက်ပြီးမဆိုဘူးဆိုတော့တဏှာကောင်းတက်လိုက
်
ကျွဲရဲ့ကြီးကိုတဏှာပြည့်ဆရာဥပါဒနာပြည့်ဆရာ
ဟ
ောကံကြောင့်သွားလိုက
်
နေရလက္ခဏာကိုမကြည့်လိုက်လို့ရှိရင
်
တဏှာဥပါဒံကံလာတယ
်
ခင်ဗျားလည်းဉာဏ်နဲ့ရှင်းရဲရှင်းအောင်ဆိုတော့ဒိဋ္ဌိဥပါဒံကံသဘောကျဒိဋ္ဌိအဲဒိဋ္ဌိကြီးသွားတော့ဒိဋ္ဌိပါဒံဖြစ်ဘူးလားဒိဋ္ဌိပါဒံဖြစ်တဲ့ဒိဋ္ဌိပါဒံဆိုတော့ဥပါဒနာပြည့်ဆရာကံမဟောဒီလိုသွားမှာပဲသဘောကျဩဒါမကြည့်မိလိုက်တဲ့အတွက်ဘာများဖြစ်သွားပါလိမ့်မလို့ဆိုတော့ပရိစ္ဆေသမုပ္ပါဒဂါရမအလယ်ကဖောက်ပြီးစလာတယ
်
ဒဂါကအလယ်ကဖောက်စတယ်ဆိုတော့အဝိဇ္ဇာကမစဘူးကွာဥပါဒံကံကနေစတယ
်
ဒနာဥပါဒံကံကနေစနေတော့ဒဂါရမရောဒီဥစ္စာခင်ဗျားတို့ဘာလုပ်ထားကြုံလို့မေးဖို့မလိုဘူးလားကံလေးလုပ်ထားတယ်ခင်ဗျာဘယ်နဲ့ဆိုကြကံလောက်တာတကယ်ကြည့်ကံလောက်တာတော့ဘာလို့ဖို့ရုံးလို့မေးလို့ရှိရင်ဖြင့်အိုးကာမိကံဘာကံစီမံရသွားမလို့ကံလောက်ထတာဘယ်နဲ့ဆိုကြကံစီမံရသွားမလို့ကံလောက်ထတာကောင်းပြီဒီနေ့စီမံရသွားဖို့ကံပေါင်းဘယ်လောက်လုပ်ကြုံနဲ့တမာရိရှိမဝင်လို့ရှိမရေတော့အောင်လုပ်တယ်ဆိုတော့ဒဂရမရေကံတရားအများကြီးစုမိတယ်လို့မဆိုနိုင်ဘူးဘယ်လောက်စုမိပ
ါ
မရင်မတတ်အောင်စုမိကောင်းပြီဘယ်သူကစုထားကြတော့မဲဖို့မလုပ်ဘူးလားဒီကံတရားလေလွန့်သွားပြားရင်ကောင်းရင်ယူပြီးပြလိုက်တဲ့အခါရေကနေရေဆောင်သွားလို့ဒီနေရာမှာပြားမရှိဘူးလို့ဒီကံတရားလွန့်သွားဖို့ကောင်းတယ်သူရဲ့အိဋ္ဌတရားတွေပဲလွန့်သွားဖို့ကောင်းတယ်လို့ခင်ဗျားတို့မေးဖို့ကောင်းဘူးနော
်
ဒီလိုယူပါတဲ့တရားဓမ္မတွေဒီလိုယူပါတဲ့ဒီကံတရားပြာလို့လွန့်သွားဘူးနော်ဘာဖြစ်လို့လဲဆိုသူရှိနေတာတဏှာတို့ဥပါဒံတို့ကမရှိဘူး
တ
ဏှာဥပါဒံတွေကတခါတော့သိသိထားတဏှာဥပါဒံကခုကဘာလို့ထားလဲသိသိထားဒါဖြင့်တဏှာဥပါဒံတို့ကသိသိပြီးဒီကလာထားတော့တဏှာမချုပ်တွေ့ကံမချုပ်ဘူ
း
တပည့်ရရတဏှာမချုပ်တွေ့ဒါဖြင့်တဏှာမချုပ်တွေ့ကံမချုပ်တော့ဟိုးတဏှာရဲ့ကျတော့ကံနဲ့အနုတ္တိယသဘောနဲ့ဂိမ့်နေပြီဘူးလ
ား
ဂိမ့်နေတော့ခင်ဗျားတို့ရဲ့စုထားတဲ့ကံလေးဒကံကိုတဏှာဥပါဒံကလွတ်ပယ်လိုက်တယ
်
ငရဲဟိုတစ်ခုလွတ်ပယ်လိုက်ဟုတ်ကံကုန်မလားအကျိုးပေးကုန်လို့ရှိရင်သူစုထားတဲ့ကံဒကံလွတ်ပြန်တာသူကစုသမားဘူ
း
ဒါကြောင့်တဏှာသိပ္ပိညီလို့အင်ဟုတ်တော်မှာဟောတယ်တဏှာတဏှာဒီသိပ္ပိညီအကျုပ်သမားနဲ့တူပြီးကြွားတယ်တခါတည်းအဆက်မပြောင်းတခါတည်းဆက်ဆက်ပြီးတခါတည်းထားကြွားတာသဘောကျစုဆောင်ထားကြွားတာခင်ဗျားတို့ကံတွေကိုအဟောတိကံမဖြစ်ဘူးပြာလို့လွတ်မသွားရအောင်တဏှာဥပါဒံကတခါကျဲအမြဲတမ်းစုတာဒီကံငရဲကြလောင်ပြေးလိုက်နှစ်ပေါင်း900တထောင်ငရဲကြနေပြီကဲကံတော့ပြီးလာပြီဆိုတော့တခါတည်းတက်နိုင်မှမလားလို့မေးတော့ဟုတ်တယ်မကျန်တော့ကံကုန်ကံလေးတွေကတခါမှောက်ပြန်တယ်။သဘောကျ။က ကဲဘုရားတရားခံပြီးပြန်ပြီတရားကြေတရားဦးတို့ကုန်မလားသူကလောက်နေနော်တဏှာဥပါဒံကငါဘုသူစုထားတာသူစုထားတော့သူကကုန်ရင်လွတ်ပြီးရင်ကုန်ရင်လွတ်ပြီးရင်ဆိုတော့ကျွတ်တို့တက်ခွန်မှာပါရဒါဖြင့်ကောင်းပြီဒီကံနေစုထားတာဘယ်သူတော့မှလက်သက်ရှာတဏှာဥပါဒံတဏှာဥပါဒံဒီကားလို့ဆိုရင်အချက်ကမာတဲ့သူဒီကားလို့ဆိုရင်တခါတည်းဇာတိမပြောင်းမပြည့်အောင်တခါတည်းအဘိုးကစုတ်မသွားရဘူးဟိုးနဲ့ဒီဟိုးကွဲမသွားရအောင်တခါတည်းသူကနေပြီးဆက်ဆက်ထားတယ်။ကြောက်ပြက်သွားအောင်မလုပ်ကြလား။အဲ့ဒီတော့ခင်ဗျားတို့အခုရေးကြည့်နေတာသမာဓိဖြည့်ဆရာဘုန်းကြီးကပြောတယ်။အမှန်ကမြင်တာပါတဲ့။အဲ့ဒီသမာဓိဖြည့်မဲ့ကံကိုဒီကြားကတွန်းလိုက်မှဒီကတဏှာဥပါဒံကချုပ်။ဒါသိသိသွားတယ်လို့သိသိထားတယ်လို့ချုပ်သွားတော့ဟိုသိသိတယ်ကမရှိဘဲနဲ့ဒီကံထုတ်ကြီးကပြောက်ရတယ်။တပည့်ကြ။ဒါကြောင့်ဘုရားခင်ကိုရမေကြီးကကုသလံအကုသလံဇာ။ကုသောအကုသောကခုငါဆွန့်လိုက်ပြီကွာ။ဒါကြောင့်ဘုရားဖြစ်တာ။တပည့်ကြ။ဝိတ္တကုသိုလ်တွေကိုဝိတ္တကုသိုလ်ကံတွေကိုလည်းတဏှာဥပါဒံနဲ့ထုတ်ထားတာ။အပေသောမအကုသိုလ်ကံတွေရော။အဲ့တော့စုထားတဲ့လူကိုခင်ဗျားတို့ကမျက်နှာသတ်နိုင်သာ။မသတ်နိုင်ဒီကံကဟောတိကံဖြစ်မှာမဟုတ်ဘူး။ဖြစ်ပါလားဖြစ်ပါပ
ါ
ဒါကြောင့်သစ္စာလေးပါဟောတော့ဟိုသမှုရိယသစ္စာသေးဟောဒီကံနေကုန်သေးတယ်กว่าဆိုပြီးဒါသမှုရိယသစ္စာသူသေးကံနေပဲနေပါဖြစ်ပါပ
ါ
ဒါဖြင့်ကံတရမှာလားသမှုရိယသစ္စာတတ်လိုက်ရပါဖြစ်ပါပ
ါ
အဲသမှုရိယသစ္စာတတ်လိုက်လို့ရှိရင်ဒကာဓမ္မတို့လိုရာကိစ္စပြီးတယ
်
တတ်ဆိုတာကရှိပြီးသားတတ်ရမှာလားဟုတ်လားအာဒီဥစ္စာတွေဒီကားလို့ဆိုရင်မရှိတာတတ်ရမှာလားလို့မေးဖို့မလိုဘူးလားမေဖို့လိုတော့ဘုရားဓမ္မလို့သတ်ဆိုတဲ့တရားတွေကားလို့ဆိုလို့ရှိရင်ဖြင့်အကြောင်းတိုက်ဆိုင်လို့ရှိရင်ဖြင့်မတ်မလာလို့ရှိရင်ဖြင့်ကျွတ်ကန္နာမှာဒီတဏှာဥပါဒံကစုထားတဲ့ကံမောင်းကရေတွက်နိုင်ရလား
မမြင်ပါဘူ
းအခုမြင်ရကြလားလို့ပြောပြန်တော့လဲ
မမ
ြင်ရဘူးမမြင်ရဘူးမမြင်ရပဲမလို့မရှိဘူးလားလို့မေးတဲ့အခါကျလို့ရှိရင်ဖြင့်တဏှာဥပါဒံကစုထားတဲ့တွေ့ချုပ်ရောက်ပြီးနေညာဆိုတော့တတ္တိတွေကမချုပ်ဘူ
း။
အထယ်တော့ချုပ်တယ်တတ္တိကမချုပ်တာဘာလို့ကြောင့်မချုပ်တာလဲဆိုတော့ရင်းမိက
ြ
။တဏှာဥပါဒါရှိနေတယ
်။
တပည့်ကြ။ဒါပြဥပါဒနာညာနဲ့ရှိကအနိစ္စကြီးအနိစ္စနဲ့လက္ခဏာမြန်ကြည့်လိုက်ရှင
်။
မြန်ကြည့်တော့ဒါဗာဒိဋ္ဌိဖြစ်သွားတယ
်။
ဗမာဒိဋ္ဌိဖြစ်သွားတော့ဒကာဓမ္မတို့ဒီပုံမှာဒိဋ္ဌိနာဝရှိသေးရဲ့
။
နောက်စား
မရှိပါဘူး။
မရှိတော့ဘူးဒီပေါ်မှာမရှိတော့ဘူးတရားဓမ္မသူဝင်လိုက်တဲ့တွေ့သူတို့ဝင်ကုန်မရရရတယ်ရတ
ယ်
ညမသူတို့ကငါနောက်စာလုံးမယ
်
အဲ့တော့စုထားတဲ့စုထားတဲ့တရားတတ်လိုက
်
စုထားတဲ့တရားတတ်လိုက်တော့စုပြီးသားတွေကလကားဖြစ်သွားရှင်းမလ
ား
စုထားတဲ့တရားကိုတတ်လိုက်တဲ့အတွက်စုပြီးသားပစ္စည်းတွေဘာဖြစ်သွားလ
ဲ
အဲ့ဒါကြောင့်ညမရင်ဘုန်းကြီးလုံလောက်ပြောပြပါဝေဒနာမြင်လက်ထက်ကလှူလိုက်တဲ့အလှူကြီးဟာအကျိုးသာပေးနိုင်မယ်ဆိုလို့ရှိရင်ဘုရားကုံဖြစ်မှုစိတ်ချမ်းသာလူပြည်နတ်ပြည်ကအကျိုးပေးကုန်နိုင်မှာမဟု
တ်ပါဘူး
တို့တော့ဘာဖြစ်လို့ကုန်သွားကြုံဘုရားဖြစ်စေရောက်ပြီးနိဗ္ဗာန်တော့ဝင်သွားပါလိမ့်မလဲလို့မေးဖို့မလိုဘူးမဟု
တ်ပါဘူး
စုထားတဲ့တရားတွေကဘောဓိပင်နဲ့ရှုပလင်းရင်မှတဏှာကြက်ကတော့မှသတ်ပါရင်းမိဘူးလ
ား
တဏှာကြက်လို့ဓမ္မသတ်လိုက်တဲ့အတွက်ဝဋ်တကံနေလည်းမကုန်သေးဘူးလားမကုန်ပါ
ဘူ
းဝဋ်တဖြစ်တယ်ဝဋ်ထဲလည်းအာဟုတုကံနေရောမ
ကုန်ပါဘ
ူးဒါကြောင့်ခင်ဗျားတို့နမကံမှာကုသလံကုသလံသာကုသိုလ်နာကုသိုလ်ငါဆွန့်လိုက်တယ်လို့ပြောတာဒါပြောရင်းမိဘူးလ
ား
သူဆွန့်တာလားတဲ့ပြောတော့သူအကျိုးကိုဆွန့်တာသင်္ကေတသူ့ထားတဲ့အကြောင်းအကြောင်းတတ်ပလိုက်တယ်သူဆွန့်ပြီးတာဖြစ်သွားတယ
်
သဘောကျဒါဖြင့်ဒကာဓမ္မတို့ကံနဲ့ကိလေသာဘယ်ဟာကြောက်ရှာကောင
်
းဒါကြောင့်စဉ်းစားကြည့်ပါဘောသုံးမှကျသူကဘာဝတ်ဆိုရမလဲကိလေသာဒီကံကပြီးတော်မှငရဲတယ်ဗျာဒီကဒါဖြင့်သူကရေတော့မြင့်ပါလားရှင်းမလားဒါဖြင့်ရေတော့မြင့်ဖြတ်လိုက်လို့ရှင်းဖြင့်အလယ်ပင်လုံးကြီးကထားအညွန့်ပေါက်ဖို့မရှိပါဘူးရှိသေးရဲ့ကကျင်နပလားဩဒါဖြင့်ဒကာဓမ္မတို့ယနေ့ရှုခိုင်းတဲ့အချက်ကလေးဟာကဘုရားလုံနေတာကိုဆိုတော့ပေါ်လာပါဘုရ
ား
ဒီခင်ဗျားတို့တမာရိဓိတာမလားမယ်ဆိုရင်ဒီမိစ္ဆာရိဓိကနောက်ကလိုက်လို့ မလိုက်တယ်ကွာဒါပြင်ဒကာဓမ္မတွေရှေ့ပိုင်းကစားကြတဲ့စိတ်ကလေးကပါညံနေကြည့်တာဟိုဒီနောက်ကညံနေမရှိတဲ့လက္ခဏာတွေမတွေ့ရဘူးဘာတွေ့တော့နိစ္စလက္ခဏာတွေ့ဘာနဲ့တွေ့ကြုံလို့မေးတော့အန္တရာဓမ္မရိတိနဲ့တွေ့တော့နောက်ကဓမ္မရိတိမိစ္ဆာရိတိတွေကအဲငါစားကြတာလို့လိုက်မရိတိကသေးကုန
်
သေးကုန်တော့ဒိဋ္ဌိတွေတော့ဒိဋ္ဌိပါရငါကမသေးဘူးလ
ား
အဲသေးတဲ့အခါကျတော့ဥပါရဏပြည့်စရာကမ္မဘောကလားကျွန်တော
်
ဟောကံလည်းမလားတော့ကမ္မဘောပြည့်စရာဇာတိဆိုတဲ့ဒုက္ခတွေရောဩဒါဖြင့်လက္ခဏာမြင်မှုကနောက်ကကိဒိဋ္ဌိကိုလည်းပေမှုပါလ
ား
ကံကိရိယာဘောလည်းဖြတ်မှုပါလ
ား
ကမ္မဘောရောဝိပါကဘောဩဒါဖြင့်ဒိဋ္ဌာဓမ္မကျုပ်ပေးတာပါလားဆိုတော့မဟာအကာလီကောဆိုတော့သူလည်းဝင်ရောသူလည်းချုပ
်
သူမဝင်သူတက်လာဒါကအိဋ္ဌာဓမ္မမြင်လို့ရှိရင်သူပဲဒကာရိဋ္ဌာငါစားကြတယ်ဆိုပြီးဒီဒိဋ္ဌိကဝင်လာခဏကစားကြတာလေးကငါပဲလို့သူကလုပ်လိုက
်
မလုပ်ဘူးလားဒကာရိဋ္ဌိပါရမမလာဘူးလားငါစားကြတာကြာလာပြီဆိုတော့ဒိဋ္ဌိပါရကြီးကမကြည့်ဘူးလ
ား
ဒိဋ္ဌိပါရနာပြည့်စရာဒိဋ္ဌိပါရံဆိုတော့ဥပါရံဖြစ်သေးဘူးလ
ား
ဥပါရနာပြည့်စရာ
ဟော
ကာမဘောဆိုကာယကံဝစီကံနဲ့တခါတော့ပကံရှိလို့ရှိအိုးခွက်စီရှိတယ်ဒီသွားလို့သွားမလာဘူးလ
ား
အဲဒကာရမရူဒာမညာမဝင်နိုင်သေးတဲ့ကာလပါလမှာဒိဋ္ဌိပါရံနဲ့ကံရလိုက်နေပါဘူ
း
ကဲမညာလေးနဲ့ဒကာရမတွေကအနိစ္စရဲ့လက္ခဏာကိုမညာကမြင်လိုက်ပြီဗျာဒိဋ္ဌိပါရံစမချုပ်ဘူ
း
သိကြလားသိပါပါဘူ
း
ဒါဖြင့်ဒိဋ္ဌိတာဟုတ်ပါရဲ့လား
ဟု
တ်ပါဘူးဒါဖြင့်သောတာပန်တည်ခြင်းဘာသတ်ရမှာဒိဋ္ဌိသတ်ရမှာဆိုတော့ပေါ်လာဘူးလ
ား
ရှင်းမလားဒကာရမတွေကဲဒကာကျွန်နေက
ြ
ဒါရဲ့ဘယ်စိတ်ပေါ်ပေါ်ပေါ်လာတာပါပါလေညံနဲ့ကြည့်လိုက်တော့မရှိတဲ့လက္ခဏာပေါင်းလိုက
်
နိစ္စလက္ခဏာဒါဖြင့်ရှင်းပိုင်းကနိစ္စလက္ခဏာနောက်ပိုင်းကမရှိတာသိတာပါတော့ဒါဖြင့်အနိစ္စလက္ခဏာနောက်ပါသမာဓိရှိလိုက်သောကြောင့်သက္ကာယဒိဋ္ဌိမိစ္ဆာဒိဋ္ဌိပြုတ်ဒိဋ္ဌိပြုတ်တယ်ဆိုတာသဘောက
ျ။
ကောင်းပြီဒိဋ္ဌိပြုတ်ရင်သောတာပန်တည်ရမယ
်။
မတည်ပါနဲ့ဆိုလို့မရပါဘူးဆိုတာတော့သိကြပါလား
။
ဒါဖြင့်ဓမ္မတို့ဒီဥစ္စာရှုပေးကြပါမရှုဘဲနဲ့ဒိဋ္ဌိပြုတ်တယ်ဆိုတာတော့အလကားပြောနေတာလို့သာမှတ်ပေးပ
ါ
။သဘောကျ။ဒါဖြင့်ဘယ်တရားပေါ်လာလားပေါ်လာတာအနိစ္စကြည့်လိုက်လို့မရှိတာလက္ခဏာရှင်းမလ
ား
ဘယ်တရားပေါ်လာလားပေါ်လာတာဒုက္ခကြည့်လိုက်လို့မရှိတာ
အ
ဲဒုက္ခလက္ခဏာဘယ်တရားပေါ်လာလားပေါ်လာတာဒီနတ္တာကြည့်လိုက်တဲ့အခါလက္ခဏာပေါ်လာဒါဖြင့်လက္ခဏာမြင်မှမှန်ရောသဘောကျလက္ခဏာမြင်လိုက်တော့ဘို့နာထရာဝရှိတယ
်
နောက်စ
ား
ဒါပြအတ္တနဲ့အတ္တနိယံပြုတ်ဘူးလ
ား
ရှင်းမလားခဲတော်ရမနေ့ကဝတ္ထုကိုနည်းနည်းစကြစို့ဒကာရမတို့နော်ရှင်ခေမရက0ကျောင်းမှာသရင်သုံးတယ်ဒကာရမတို့ဗျာကြီး60ကကောသမီပြည်မှာနေတယ်အဲ့ဒါရှင်သာရကကိုသွားပြီးဒီကလာခေရှိမကစီသွားလိုက်စံကွာမင်းမေးစီစံကျမ်းမှာပါရဲ့လားချမ်းသာပါရဲ့လားဆိုပြီးရိုင်းရင်60ကဒါရကဆိုတဲ့ငယ်ဆုံးရန်ကိုအမေမနှုတ်လိုက်ဘူးလားလွတ်လိုက်တော့ဟိုကဒီမကစီရောက်သွားတယ်ရောက်တဲ့အခါရှင်ပြရိုင်းရင်60ကမေးခိုင်းပါတယ်ဗျာကျမ်းမှာပါရဲ့လားချမ်းသာပါရဲ့လားဟာငါမကျမ်းမှာဘူးကမချမ်းသာဘူးကဝေဒနာတွေရှိတာတိုးနေတယ်နောက်မဆုတ်ဘူးကွာမင်းရိုင်းရင်60ရှောက်ရှိဆိုသွားရှောက်အသွားတစ်ခေါက်ပြန်တစ်ခေါက်ဖြစ်သွားတော့ပေါ့။နောက်ရရင်60ကဒါကသွားကြည့်ပါဦးကွာဒုတိယခေါက်ဒုတိယခေါက်သွားကြည့်ပါဦးဒုတိယခေါက်သွားကြည့်ပါဦးဆိုပြီးတိုက်တွန်းလိုက်ပါလေတိုက်တွန်းလိုက်တော့သွားတဲ့အခါကျတော့ရန်ကြီးတွေကဒုတိယခေါက်ပင်ထွက်လိုက်မင်းသွားတဲ့အခါကွာတဲ့ချင်းကင်ကခန္ဓာ၅ပါးရှိတယ်အဲ့ဒီဥစ္စာငါငေါ့ဥစ္စာများဆွဲသေးသလားလို့မေးခဲ့ဆိုတော့ဒါကတော့ပြောပြတယ်ဒုတိယခေါက်အင်းမင်းလာတာလားလဲဗာမယယဉ်ကြီးတွေကရှောက်ခိုင်းတော့ရှင်မခန္ဓာ၅ပါးရှိတယ်ဘုရားဟောတာမှလားအဲ့ဒါငါငေါ့ဥစ္စာဆိုတာများဆွဲသေးသလားလို့မေးခိုင်းပါတယ်ဗျာအေးကွာဘုရားဟောတာတော့ခန္ဓာ၅ပါးရှိတာပဲတို့တော့ငါငေါ့ဥစ္စာတော့မဆွဲဘူးလို့ရှောက်လိုက်ဆမ်းပါဆိုတော့အနာဂတ်တည်တဲ့ကြောင့်ပြောလိုက်သဘောကျလား။နှာခေါက်ပြန်သွားပြီနော်။အဲ့ဒီရန်ကြီးသွားလျှောက်တဲ့ရန်ကြီးက ဒါကဘာလဲလို့နေ။ဟောငါငါဥစ္စာခန္ဓာငါးပါးပေါ်နေမရှိပါဘူးတဲ့ခင်ဗျာ။ဆိုတော့ဒါလည်းကွာသွားမေးကြည့်ပါအောင်ကွာ။မင်းတစ်ခေါက်သွားပါအောင်။မင်းပြန်မနိုင်လို့မောင်းနေနဲ့။အရှင်ဘုရားခန္ဓာငါးပါးကိုငါငါဥစ္စာမရှိလို့ရှင်။အရှင်ဘုရားရမ်းတာလားလို့မင်းသိချာမေးစမ်း။ဒီပေတရိယာကောက်မသွားရဘူ
း
။သွားတဲ့ခါကျတော့ခင်မကကသွားတွေ့ပြန်တယ်တွေ့တဲ့အခါရှင်ခင်မကကိုမေးပြန်တယ်ရှင်ပြရရင်ချောက်စီကပြီးတော့ဆိုတော့လာပြန်တယ်အေးဘာများပြောခိုင်းတုံးကွာရှင်ပြကလည်းငါဘောငါငေါ့စာမရှိတော့ဘူးတက္ကရီပြုတ်ပြီလို့ပြောလိုက်တဲ့အတွက်ဒီလိုပြုတ်တယ်ဒီလိုငါငေါ့စာမရှိလို့ရှင်ရန်တာဖြစ်ပလားလို့ကိုမေးခိုင်းလိုက်ပါတယ်ခင်ဗျာလို့အဲကွာတဲ့မင်းရန်ကြီးတွေလျှောက်ပါခန္ဓာငါးပါးကိုတော့ဖြင့်ငါငေါ့စာတော့ငါမရှိပါဘူးတဲ့အနိစ္စလက္ခဏာငါမြင်တယ်သဘောက
ြ
ဒုက္ခလက္ခဏာကို
အ
နတ္တလက္ခဏာကိုနဲအနိစ္စလက္ခဏာအနိစ္စနဲ့လက္ခဏာကအနိစ္စလက္ခဏာမြင်တာကသမာဓိအဲ့ဒါသူသမာဓိကြီးတော့ဖြစ်နေတယ်ဆိုတော့လည်းမတည်ဘူးလို့ပြောလိုက်
တ
ို့တော့လေတဲ့သောကြငါငါဥစ္စာတော့မရှိပါဘူးကွာတဲ့ငါငါဥစ္စာလည်းမရှိတာမှန်ပဲရမ်းတာလည်းမဟုတ်သေးဘူးလို့ပြောလိုက်ဆံဆိုပြီးပြန်လို့လိုက်တယ်တကယ်သိရနော်အဲ့ဒီပြန်သွားတဲ့ခါကျဘယ်လိုလဲ။ရင်း60ကမေးလိုက်။အာသူကခန္ဓာငါးပါးတော့ငါငေါ့စားတော့မရှိပါဘူးဗျာ။အနိစ္စနဲ့လက္ခဏာကိုသူအမှန်ကန်မြင်တဲ့သမာဓိရှိတော့ရပါတယ်။ရမ်းတာတော့မဟုတ်သေးဘူးတဲ့။သူသောတပန်တရားအနာဂတ်ကြီးတယ်လို့သေချာပြောတယ
်။
သဘောကျ။ရမ်းတာတော့ဖြစ်ပလား
။
ရမ်းတာတော့မဖြစ်သေးဘူးဆိုတာသူပြောလိုက်။ရမ်းတာတော့ဖြစ်သေးဘူးလို့ပြောရဆိုတော့ဒါဖြင့်ယန္တာတစ်ခေါက်သွားယုံกว่าဒါဖြင့်ယန္တာဖြစ်သေးလို့ရှိရင်ခန္ဓာ၅ပါးပေါ်၌အရှင်ဘုရားဒီကားလို့ဆိုလို့ရှိရင်ဒါရကဟေသွားမေးယုံกว่าငါငေါ့စားလို့မစွဲဘူးယန္တာလည်းမဟုတ်သေးဘူးဆိုလို့ရှိရင်ဖြင့်ဘယ်လိုကြောင့်မဟုတ်သေးတာတုံးဆိုလို့ဆိုသွားမေးယုံกว่าဆိုပြီးမေးခိုင်းလိုက်တဲ့အခါကျတော့သွားမေးလိုက်တဲ့အခါမဟာဒဂရမတို့မှတ်ထားကြပါခန္ဓာ၅ပါးကိုငါငေါ့စားတော့မရှိတော့ပါတဘောက
ြ
ခန္ဓာငါးပါးငါငေါ့စားတော့ဖြင့်တကယ်တော့မရှိတော့ဘူးတို့တော့ငါလိုလိုထင်းနေတယ်ဖြစ်ကလေးကတော့ရှိသေးတယ
်
ဒါလေးမနေ့ကလည်းပါတော့ပါပြီမာနငါလေးတော့ကြံတယ်ဒိဋ္ဌိငါမကြံဘူ
း
ဒါသူဖြေလိုက်တဘောကြဘာကြံဒိဋ္ဌိငါတော့ခန္ဓာငါးပါးအပေါင်းကိုတော့ဖြင့်ငါလိုလိုတော့ထင်းနေသေးတာပဲတဲ့တကယ်ရှုလိုက်တဲ့အခါတော့ဩဒိဋ္ဌာနာတော့မဟုတ်ပါဘူးဆိုတာလည်းဒီသိချာချာသူမြင်ပါလေဖြစ်ပြီးပြက်နေတဲ့နိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာသူဧကမြင်ပါလေတို့တော့ပေါင်းနေတဲ့အခါကျလို့ရှိရင်ငါလိုလိုတော့ထင်းနေသေးတာပဲဒါလေးသူဖြေလိုက်တဲ့ဒါရကသွားပြောတယ်ယင်းများခန္ဓာငါးပါးကိုငါငေါ့စားလို့တော့မစွဲပါဘူးတဲ့တို့တော့လည်းဒီခန္ဓာငါးပါးအပေါင်းကြီးကိုတော့ဖြင့်ငါလိုလိုထင်းတဲ့အရေးကလေးတော့ရှိသေးတယ်လို့ပြောပါတယ်ဒါနဲ့ပဲဒါတကရေသွားကြည့်ပါဦးကွာမေးကြည့်ပါဦးဟိုတရားနာရံတော့ဒီကဖြေတော့ဟိုကနေပြီးတရားနာနေတယ်လို့မှတ်ရမှာအဲ့ဒါခွင့်ငါငေါ့တာမရှိဘူးလို့ဒီကရှင်ခေဝကပြောလိုက်တော့ဟိုပုဂ္ဂိုလ်တွေကလည်းခန္ဓာ၅ပါးကိုအနိစ္စလက္ခဏာကိုမြင်အောင်သူတို့ကသူတို့ကြည့်ပြီးဒီကလာနေတဲ့တွေ့ဒါတကခေဝကသင်တဲ့တိုင်ကြည့်ပြီးသူတို့လုတ်တဲ့အတွက်ရရင်ချက်ဆရာတော့သောတာပန်တည်ကြတာဒီကအပြံမှာသောတာပန်တည်တာပဲသောတာပန်နာဂံကြောင့်တည်ရတယ်ဒါနဲ့သတိရအောက်လာပြီးကလာရှင်ပြားတဲ့ဒီခန္ဓာ၅ပါးကိုတော့ငါလို့တော့ငါဟူရတော့မယူတော့ဘူးဆိုတော့ရှင်ပြားပြောပြီငါလို့လို့ထင်တယ်ဆိုတဲ့အိဗယ်ကရန်ကြီးတွေကမေးခိုင်းတယ်ရှင်ပြားရုပ်တရားကိုငါလို့လို့ထင်တယ်သို့မဟုတ်ရုပ်မှတပါငါလို့လို့ထင်တာဝေဒနာငါထင်တာလားဝေဒနာမှတပါငါလို့လို့ထင်တာလားအဲ့ဒါမေးခိုင်းတယ်ဗျာ။ဘွာတော့မင်းလည်းအခု၃ကောက်တောင်ရှိနေပြီတဲ့လားသွားရမယ်။ငါကိုယ်တိုင်မဲ့လိုက်ပြီးဖြေပါတော့မကွာ။တောင်မွေးလေးပါလေယူကမင်းနိုင်ငံတော့သွားရအောင်။တရားကြီး60ကျော်သွားရအောင်ဆိုပြီးသွားကြပါလေ။တရားဓမ္မတို့သရတရားလည်းကောင်းတယ်။ဒီချိန်မှာဟောမဲ့ပုဂ္ဂိုလ်လည်းနာခံတော့ဘုမာလည်းနာခံဒီနေ့နေပြီးရန်ကဒီဖို့ပြောကြမှာပဲမှတ်ရလိမ့်မယ
်။
ကောင်းပြီတဲ့နဲ့ပဲသွားကြကဲတောင်မွေးတော့ပြီးသွားကြတဲ့ခါကျတော့ရရင်60နဲ့ခဏကအနာဂံခေမကနဲ့တွေ့ကြတာပေါ့ဗျာတွေ့ကြတော့ခေမကမင်းငါတို့မေးပြကြီးကွာမင်းက ခန္ဓာ၅ပါးတော့ငါရလို့တော့တကယ်မယူတော့ပါဘူးတပါးတပါးငါရလို့တော့မယူပါဘူးအပေါင်းမစုကြည့်ကြတော့ငါလိုလိုထင်တယ်ဆိုတဲ့ဥစ္စာရုပ်ကိုထင်တယ်လားရုပ်မှတပါးထင်တယ်လားခွန်းကပြောတဲ့အတိုင်းပေါ့ဗျာလာဝေစိတ်ကိုထင်တယ်လားစိတ်မှတပါးကိုထင်တယ်လားလို့မေးလိုက်မေးလိုက်တော့ဗျာတဲ့ရှင်များတပည့်တော်တို့ဖြင့်ရုပ်ကိုလည်းမထင်ပါဘူးရုပ်မှတပါးလည်းမထင်ပါဘူးဘာပါကြလဲစိတ်ကိုလည်းမထင်ပါဘူးစိတ်မှတပါးကိုလည်းတပည့်တော်ဒီကားလို့ဆိုလို့ရှိရင်မထင်ပါဘူးတဲ့မထင်ပါဘူးတဲ့အဲ့တော့တို့တော့လေတဲ့တပည့်တော်မှဒီအရေးရောင်လေးအပေါင်းအစုမှအရေးရောင်လေးရှိနေတယ်တစ်ခုတစ်ခုစီကြတော့မထင်ဘူးခန္ဓာငါးပေါက်နေတဲ့ခါကျတော့ငါလိုလိုချင်းနေတယ်အဲ့ဒါမာနနာလို့မှတ်ရမယ်။သဘောကျလား။ကောင်းပြီ။ဒါတန်းပြရတဲ့ရှင်ပြားတို့တပည့်တော်ဥပန်နေတော့ပြောပြရစီ။အေးဒါပြောတာပေါ့။ဒီဘုရမဇာဘန်းဆိုတဲ့ရှိပါတယ်ဗျာတဲ့။ဘုရမဇာဘန်းမှာနန်းကြည့်တဲ့အခါကျတော့ရှင်ဖြင့်တဲ့။အင်းဒါအရှင်းလေးကမွေးတာလား။အရွက်ကမွေးတာလား။ဝတ်ဆံကမွေးတာလား။အယိုးကမွေးတာလားလို့မေးလို့ရှိရင်တော့ပြန်ဒါဘယ်ကမှမွေးတယ်လို့မဆိုနိုင်ဘူးပြန်မဆိုနိုင်ဘူးတော့တစ်ခုလုံးကြာရွေးကနေကန်ပြီးနှကောင်းနဲ့တို့လိုက်တဲ့ထိလိုက်တဲ့အခါကျတော့တစ်ခုလုံးကတော့မမွေးဘူးလားဒီမှာလည်းပြီတော့အပေါင်းကြငါတို့လိုချင်းနေတယ်သဘောကျလားအဲအချက်ကလေးကိုလည်းငါအချက်ကလေးတစ်ခုလည်းကိုတော့လည်းသူငါမချင်ပါဘူးကဝတ်စံလေးတစ်ခုလည်းလည်းမတင်ပါဘူးတဲ့ခန္ဓာငါးပါးအစိတ်စိတ်စိတ်နာမထင်ဘူးအပေါင်းကြတာငါချင်းနေတယ်အဲ့ဒီငါကဒကာရမတွေမှတ်ပါဒိဋ္ဌိနာမဟုတ်ဘူးပါပါလေဘယ်သူနာရဏံဒီပြီးပေါ့ဗျာသဘောကျအဲ့ဒါသူပြောတဲ့ဥပမာလည်းတပည့်တော်ဥပမာနဲ့ပြောပါမယ်ရှင်ပြားတို့တဲ့ဘုရမကြာပန်းရှိတယ်အင်းပွင့်ချက်ကလေးတွေကြာချက်ကလေးတွေအနံ့ငါလို့မေးတယ်မဟုတ်ဘူးဖြစ်ရမှာဝိဆိုင်အနံ့ငါလို့မေးတယ်မဟုတ်ဘူးဗျာမှာပဲဒီကြာပြူပြန်အဖြူအစိမ့်အနံ့ငါလို့မေးရင်ဟုတ်ပါဘူးမဟုတ်ဘူးဗျာမှာပဲတဲ့မှန်မှန်ကန်ကန်ဖြစ်ရမယ်ဆိုလို့ရှိရင်ဖြင့်ကြာတပွင့်လုံးကြီးကြာတပွင့်လုံးကိုပေါင်းစုပြီးဖြစ်လာတဲ့အနံ့လို့ဆိုရမှာဖြင့်အပေါင်းစုပေါ်မှာတော့ငါလေးရှိပါတယ်တပည့်ကြအစိမ့်အစိမ့်မှာတော့အဲသောတာပန်ကမှတ်ထားကြပါအစိမ့်အစိမ့်ပေါ်မှာဒိဋ္ဌိကွာရင်သောတာပန်ဖြစ်တယ်အပေါင်းပေါ်မှာတော့ဓာတ်သမီးပဲဓာတ်သားပဲဆိုတော့ဒီမာနနဲ့တွဲနေရည်ပြီလားမာနဆိုတော့လောဘနဲ့ရှင်တာပဲနော်ဒါကြောင့်သားရခင်တဲ့သမီးရခင်တဲ့ခင်မှုမကုန်ဘူးတဲ့မာနကဒိဋ္ဌိကဝိပယုတ်ကိုဗျဒိဋ္ဌိကသံပြုတ်ဆိုတော့တကယ်အပေကြမှာဒိဋ္ဌိတော့ရှိသေးတယ်အဲဒိဋ္ဌိကဝိပယုတ်ဆိုတော့အပေမကြတဲ့ဒိဋ္ဌိနဲ့တဏှာလေးကရှိနေတယ်အပေမကြတဲ့ဒိဋ္ဌိကဝိပယုတ်နဲ့လောဘလေးကတော့ရှိနေတယ်ဒါကြောင့်သားရသမီးတွေဆွေတွေမျိုးတွေနဲ့နေကြတာသဘောကျအပေါင်းကြတာခင်သေးတယ်အစိမ့်စိတ်ကြတာအစိမ့်စိတ်ကြတော့သူ့မှာခင်ရိုးကျင်ရိုးမင်ရိုးမရှိပါဘူးသဘောပါအဲ့တော့ဗျာတဲ့ဒီတိုင်းသာအရှင်ဖျားတော့မှတ်ပါလို့ပြောလိုက်အဲ့တော့ဟိုတဲ့ဒီကြာအပေါင်းမှာတော့ဖြင့်သူလဲခန္ဓာကိုယ်အပေါင်းကြီးမှာတော့ဖြင့်အင်းငါ့တပိတ်လာခင်ရမလားငါ့တင်ငါလာယူရမလားဆိုတာလေးတော့ရှိပါသေးတယ်အပေါင်းပုံမှာတော့အစိမ့်စိတ်ညာနဲ့ဝင်လိုက်တဲ့အခါကျတော့ဒိဋ္ဌိကတော့မရှိဘူးတဲ့အပေါင်းစုပေါ်မှာကျတော့မာနကရှိတယ်သဘောကျဒါဖြင့်ဒါဖြင့်ဓဃာရမတော့အနာဂမ်မာနမပယ်သေးဘူးလို့သူပြောတာဒိဋ္ဌိတော့ဒိဋ္ဌိတော့ပယ်ပြီးပြီဆိုတာရှင်းရပါလားကောင်းပြီဒါနဲ့ရှင်းပြရတဲ့အဲ့ဒီတော့ဒီလိုလုပ်ရပါလိမ့်မယ်တဲ့ဒီအနံလေးပျောက်ရှင်လို့ဒီအပေါင်းစုပေါ်မှာငါထင်းနေတာလေးပျောက်ရှင်လို့ရှိရင်တော့တပည့်တော်ဖြစ်ပြပြန်လောက်ပါသူကဟောပြန်တပည့်ကြဘာလို့อ่ะဖြစ်ပြပြန်လောက်ပါတဲ့ဖြစ်ပြပြန်လောက်လိုက်လို့ရှိရင်ရှင်ဘုရားတို့ရှင်ဘုရားတို့ရောတပည့်တော်ရောအားလုံးပေါ့လေအားလုံးရနာဖြစ်မယ်ဆိုတဲ့အကြောင်းသူပြောတာသူလည်းဖြစ်ပြပြန်လောက်တာပဲအနာဂတ်ဒီကြီးမှလည်းဘာသာအလုံးဆိုတာလည်းဓမ္မတွေမေးဖို့မလိုတော့ပါဘူးဖြစ်ပြပြန်လောက်ပါပဲအဲဖြစ်ပြပြန်လောက်လိုက်တဲ့အခါကျလို့ရှင်ဖြစ်ပြနေဖြစ်ပြမုံဖြစ်ပြဆုံးဆိုတာမလာဘူးအဲ့ဒီလာတဲ့အခါကျတော့ဟိုတဲ့ဒီနာမည်လည်းမရှိတော့ဘူးဗျာဒီနောက်ကသရုပ်ဓာတ်၄ချိန်မြောက်ဖြစ်ပြဆုံးသွားလို့ရှင်ဒီအနာငယ်ငါဆိုတဲ့မာနအနာလေးတောင်မရှိတော့ပါဘူးတပည့်ကြ အဲ့ဒါတွေတော့ဥမာတစ်ခုပြောပြရစီတဲ့သောတာပန်တဂရကအနာဂံတို့ကအင်းဒိဋ္ဌိကပဲပြီးကြလားမာနကြံနေတာကဘာနဲ့တူပါတော့လို့ဆိုလို့ရှိရင်တပည့်တော်ဥမာတစ်ခုပြောပါမယ်တဲ့ရှင်ဖျားတို့ရရင်60နားလဲအောင်ရှင်းကခွာတယ်တွေရှိပါတယ်ဗျာတဲ့ခွာတယ်တွေဟာရှင်းကတော့ဘုလို့ဆက်ပြားတွေဘူဖွဲလက်တို့ဘာလို့ပေါ့ဗျာဘာမှမရှိဘူးသူတို့မှပါပြာရည်ရင်းချင်းရည်ရည်ဆက်ပြားရည်ဒီသုံးရည်ပေါင်းပါဒီသဘောရေပေါင်းပြီးတဲ့ကာလပြုတ်ကြဆိုးရပါဗျာ။ဒါနဲ့ရှင်းချွတ်ကြ။ကြီးတော့မကျော်ဘူးလားလို့မေးရမယ်နဲ့ဖေက
ြ။
တို့တော့ကြီးတော့ကျွတ်ပါရဲ့။အဝတ်တော့ဖြူသွားပါတယ်။အနံ့ကြံ
။
ရှင်းရှင်းနံ့လို့ဆက်ပြန်နံ့လို့ပြာနံ့လို့ကအဝတ်တော့မဖြူဘူးလား
။
အဲတော့လည်းဗန္ဒရာကအနာကမှဖြူတော့ဖြူတယ်။အနံ့ကြံနေတယ
်
။သဘောကျ။ဖြူတော့ဖြူတယ်တဲ့မာနနံ့ကြံနေတယ
်။
ရှင်းရှင်းနံ့လို့ပေါ့ဗျာ။ဟုတ်တယ်ကျော်ရတဲ့အနံ့တွေကဒကာဓမ္မတွေသိတဲ့တိုင်းနဲ့မင်းကြီးတို့ဟုတ်လားဆက်ပြားရည်တို့ပြားရည်တို့ဆိုတော့သူတို့ကစွန့်တဲ့အနံ့တွေကမရှိပြီဘူးလ
ား
မဖြူဘူးလားလို့မေးတော့အနံ့မကြံဘူးလားလို့မေးတော့အဲ့ဒါဒီပြင်တစ်ခုသောအမွေးကြိုင်ရှိတဲ့ကျုပ်ထဲထဲဥမရမယ
်
မျက်မှောက်လိုက်ရှင်ရနိုင်မှာဒါလည်းဖြစ်ပြပြန်လို့ဥမရမယ
်
ဖြစ်ပြပြန်လို့လိုက်တော့ရတ္တမရမယ
်
အဲ့ဒီရတ္တမကျုပ်ထဲကိုဖဲမိတဲ့ဒီနေ့ကြရရှင်တဲ့ဒိနာကုန်ပြောက်အဲ့ဒီကြမှာမာနကုန်ပဲပဲ
။
ဒါရှင်ကေဝရဟောနေတာ
။
သဘောကျ။ကဲနေ့မြန်မာဆုံးရလို့
။